Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ Washington News Review American တန်ကနေ2020ပြည့်နှစ်မလ30ရက်အင်္ဂါနေ့ညပဲစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်နေပါပြီ။ဒိုင်နမီတာ190 kHz 905၊ဒိုင်နမီတာ31 kHz 933ည၊ဒိုင်နမီတာ32 kHz 933ည၊ဒိုင်နမီတာ51 kHz 985တို့ကနေထုတ်လွှင့်နေတဲ့ဒီစီစဉ်ကို View Internet ဆောင်မြင်တာ burmese.viewnews.com နဲ့ Facebook View Burmese News Store မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေညလောက်နဲ့ကျွန်တော်ကြော်ကြော်သိလို့ပေါ်ပြပါမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစားပြီးတဲ့နောက်ကူးစက်တဲ့ဇောပိုင်းကာလတွေကအပြင်းထန်ခံခဲ့ကြရတဲ့ဒီရုံးနဲ့တောင်ကိုရီးယားလိုနိုင်ငံတွေမှာအများကြီးတိုးတက်လာပြီးဖြစ်ပေမဲ့ဒေသတွင်းမှာဒီရောဂါပိုးပြန့်နှံ့ကူးစက်မှုအဆုံးသတ်ဖို့ကတော့အဝေးကြီးလိုသေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့သတိပေးလိုက်ပါတယ်။ပစိဖိတ်နောက်ပိုင်းဒေသဆိုင်ရာ WHO ညွှန်ကြားရေးမှူးထက်ကရှိခါဆာယီကဒါဟာရေရှည်ရင်ဆိုင်ရမယ့်အခြေအနေတရဖြစ်ပြီးစိတ်အေးလက်အေးနေလို့မရသေးပါဘူး။နိုင်ငံတိုင်းအနေနဲ့သူတို့ပြည်တွင်းအခြေအနေရဆက်ပြီးတုံ့ပြန်လုံဆောင်သွားဖို့လိုပါတယ်လို့ရှင်းလင်းပွဲတစ်ခုတင်ပြောသွားပါတယ်။ COVID-19 နဲ့ပတ်သက်ပြီးကမ္ဘာလုံးအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့နောက်ဆုံးကိန်းဂဏန်းတွေအရကမ္ဘာလုံးမှာ virus ပိုးကူးစက်သူ9,800ကျော်၊သေဆုံးသူ3,900ကျော်နဲ့လုံးဝပြန်သက်သာလာသူက16,000လောက်ရှိပါတယ်။ဒီတော့ဒီမှာပဲအမေရိကန်သမ္မတ Donald Trump ကကောက်ဖကွာနေထိုင်ကြရေးဆိုင်ရာသူရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့နောက်ထပ်တစ်လတန်းတိုးလိုက်တာကြောင့်အမေရိကန်ကလူပေါင်းတန်းရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့တနင်္လာနေ့ကပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှမင်းကြီးဦးယွန်နီစီယာကအကူအညီပေးနေတဲ့နိုင်ငံကကဒုက္ခသည်စခန်းတွေထဲမှာ COVID-19 ရောဂါတားဆီးကာကွယ်ရေးလူဆောင်ချက်တွေချမှတ်ထားပြီးအဲ့ဒီအထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲပါဝင်ပါတယ်။ virus နဲ့ပတ်သက်ပြီးအသိပညာပေးတာတွေကိုရိုဟင်ဂျာဗမာဘင်္ဂလီဘာသာစကား၃မျိုးနဲ့ဗီဒီယိုကနေထုတ်လွှင့်တာဗီဒီယိုနဲ့ပြသတာပိုစတာနဲ့လက်ကမ်းစာဆောင်ဖြန့်ဝေတာတွေလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ဒါ့အပြင်အားလုံးအတွက်စပ်ကြာနဲ့ရည်အလုံးလုံးရစီဖို့နဲ့လက်ဆေးလို့ရတဲ့နေရာတွေပို့ပြီးချထားပေးဖို့လုပ်နေပြီလို့လည်းယူအန်ဆရာကပြောပါတယ်။ဒုက္ခသည်တွေနဲ့စခန်းအနီးအနားကဒေသခံလူထုအတွက်တရားခွဲထားရင်းနဲ့ကုသရေးဌာနတွေဖွင့်လှစ်ဖို့အစီအစဉ်တွေလည်းလှုပ်ဆောင်နေပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆွေရဘက်ကအတိအမှန်ပြုခဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေချမှတ်ထားပြီးမယ်။အခုCOVID-19 ကပ်ရောဂါပြီးရင်ဆိုင်နေရချိန်မှာဒီအစီအစဉ်တွေအားလုံးရပ်တန့်နေပါတယ်။ကမ္ဘာတဝန်း COVID-19 ကပ်ရောဂါပြီးနဲ့ရင်ဆိုင်နေရချိန်မှာအင်တာနက်ဆက်သွယ်ရေးထပ်တောက်ထားတဲ့နိုင်ငံတွေအနေနဲ့လူအသက်တွေမဆုံးရှုံးစေရအောင်အင်တာနက်ဆက်သွယ်ရေးပြန်ဖွင့်ပေးဖို့လူအခွင့်အရေးစောင့်ကြည့်နေတာရဲ့အဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။အင်တာနက်ကိုရွေးရဲရှိရှိဖြတ်တောက်ထားတာဒါမှမဟုတ်အသုံးပြုမှုကန့်သက်ထားတာဟာအခြေခံလူအခွင့်အရေးတွေကိုချိုးဖောက်နေတာဖြစ်တယ်လို့COVID-19 လို့ကာယောဂါပြီးကြောက်ရောက်နေချိန်မှာလူအသေးပြောက်ပိုများစေနိုင်တယ်လို့ဒီကနေ့ရက်စွဲနဲ့ HRW ရထုတ်ပြန်ကြမှာဖော်ပြထားပါတယ်။တက်မတော်နဲ့ရခိုင်နဲ့ကန်ခွက်အေရူကြောင့်မကြာခဏတိုင်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ရှင်းမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာပြီးခဲ့တဲ့ဖေဖော်ဝါရီလဆန်းကစပြီးအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်ထားတာပါ။ကျန်းမာရေးဆိုင်ရာအကြံတဲ့ကာလအတွင်းမှန်ကန်တဲ့သတင်းအချက်အလက်တွေကိုအချိန်မီသိရဖို့တိတ်ကိုအရေးကြီးတယ်လို့ HRW ကထောက်ပြထားပါတယ်။အင်တာနက်ကိုပိတ်ထားတာကြောင့်လူလူအနေနဲ့အရေးကြီးတဲ့သတင်းအချက်အလက်တွေနဲ့ဝန်ဆောင်မှုတွေကိုရဖို့အတားအဆီးဖြစ်သွားစေတယ်လို့ Digital အခွင့်အရေးဆိုင်ရာ HRW အကြီးအကဲသူတွေဒီဒီဘိုရာဘရောင်းကပြောပါတယ်။ရန်ကုန်လေဆိပ်ကနေဂျပန်နိုင်ငံတူချိုမြို့ကိုဒီကနေ့မလ30ရက်နေ့ဧပြီလ1ရက်4ရက်5ရက်6ရက်နဲ့10ရက်နေ့တွေမှာထွက်ခွာမယ်။ ANA ဂျပန်လေကြောင်းလိုင်းရဲ့လေယာဉ်ခီးစဉ်တွေကိုကယ်ဆယ်ရေးလေယာဉ်ခီးစဉ်တွေအဖြစ်သတ်မှတ်ထားတာကြောင့်မြန်မာနိုင်ငံကနေပြန်ထွက်ချင်တဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီလေယာဉ်တွေနဲ့လိုက်ပါနိုင်တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ14ဦးရှိပြီးအဲ့ဒီထဲကတဦးဒီကနေ့ကွယ်လွန်သွားတယ်လို့ကျန်းမာရေးဌာနကထုတ်ပြန်တဲ့တရထဲမှာပဲအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်လည်းထွက်လာတာပါ။နိုင်ငံကာကခီးတဲ့နေလေယာဉ်တွေကိုမလ30ရက်နေ့ညတကောင်ကနေဧပြီလ13ရက်နေ့ထိမြန်မာနိုင်ငံတွင်ဘယ်လေစိတ်မှမဆင်းခွင့်မပြုတော့ဘူးလို့အစိုးရကကြေညာထားပြီးဒေချင်ဝင်ထွက်လုပ်ဖို့အရင်ကခွင့်ပြုထားတာတွေအားလုံးကိုလည်းပြန်ရုပ်သိမ်းထားတာပါချင်းချက်အနေနဲ့ကယ်ဆယ်ရေးလေယာဉ်တွေကုန်တင်လေယာဉ်အားလုံးကျန်းမာရေးဆိုင်ရာအရေးပေါ်လေယာဉ်တွေနဲ့ဒေချောင်းဦးစီးဌာနကခွင့်ပြုတဲ့အထူးလေယာဉ်တွေကိုပဲဝင်ထွက်ခွင့်ပြုထားပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းလိုမီတာ31 kHz 9833ညဘိုင်းလိုမီတာ32 kHz 9303ညဘိုင်းလိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလိုက်မီတာ190 ကီလိုဟတ်7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျမကတော့နောင်လာပါ။သတင်းတွေကိုဆက်ပြီးတော့တင်ပြတော့မှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မြန်မာနိုင်ငံအပအဝင်ဒေတာတွေမှာစီးပွားရေးကျဆင်းနေကြောင်းကမ္ဘာ့ဘဏ်ကသတိပေးလိုက်ပါတယ်။ COVID-19 ကရောဂါကြောင့်မြန်မာနိုင်ငံမှာ2019-2020ဖန်တာနှစ်အတွင်းစီးပွားရေးချိတ်ခိုက်နေပေမယ့်အစောပိုင်းမှာစီးပွားရေးအခြေအနေကောင်းမွန်ခဲ့တဲ့အတွက်အနည်းငယ်ခံစားနိုင်ကြောင်းလည်းကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကျန်းမာရေးဆိုင်ရာမူဝါဒတွေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအချိုးညီညီတတ်မှတ်နိုင်မယ်ဆိုရင်စီးပွားရေးအခြေအနေကိုထိန်းထားနိုင်မှာဖြစ်ပေမယ့်ပြည်တွင်းမှာဗိုင်းရပ်စ်ပိုးကူးစက်မှုတွေဆိုးလာမယ်ဆိုရင်တော့စီးပွားရေးအခြေအသေးတွေကျောင်းနိုင်ကြောင်းလည်းသတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မြန်မာနိုင်ငံမှာပထမဆုံးလူသေသေဆုံးကြောင်းမြန်မာတာဝန်ရှိသူတွေအသိပြုလိုက်တဲ့အချိန်မှာပဲကမ္ဘာ့ဘဏ်ရဲ့သတိပေးချက်ထွက်ပေါ်လာတာပါ။ COVID-19 ကရောဂါကြောင့်မြန်မာနိုင်ငံရဲ့ဒေသတွေမှာစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံတို့အပါအဝင်အရှေ့အာရှပစိဖိတ်ဒေသတွေနိုင်ငံတို့ရဲ့စီးပွားရေးဖွံ့ဖြိုးမှုတွေကြီးနေအတွင်းအကြီးအကျယ်ကျဆင်းသွားနိုင်ကြောင်းလည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ဒေတာရင်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုတို့ဟာပထမနှစ်က 5.8 ရာခိုင်နှုန်းရှိခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါပြန်ပြီးတော့နှလန်ထူလာနိုင်တယ်ဆိုရင်တော့ဒီနှစ်အတွင်းစီးပွားရေးတိုးတက်မှုတို့က 2.1 ရာခိုင်နှုန်းသာရှိလိမ့်မယ်ဆိုပြီးတော့ကမ္ဘာ့ဘဏ်ရဲ့သတင်းလာနေထုတ်အစည်းအဝေးခန်းစာမှာခန့်မှန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေတဲ့ကာလမှာပဲတရုတ်စက်ရုံအလုံယုံတွေကလည်းပစ္စည်းတွေထုတ်လုပ်လာနိုင်တဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကျဉ်းနှံအားရလာတာကြောင့်အရှအစုရှယ်ယာစျေးကွက်တွေအင်္ဂါနေ့မှာအတက်နဲ့ဈေးပိတ်သွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့တရုတ်ဝင်ကုန်ထုတ်လုပ်မှုအညွန်ကိန်း PMI ဟာဖေဖော်ဝါရီလမှာ 35.9 အထိကျဆင်းခဲ့ရကမတ်လထဲမှာ 50% အထိပြန်တည်ခဲ့ကြောင်းအင်္ဂါနေ့မနေ့အစောပိုင်းမှာကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဟန်ဆင်အညွန်ကိန်းက 1.5 ရာခိုင်နှုန်းဈေးတက်ခဲ့တာပါ။ဒါအပြင် American Wall Street အစုရှယ်ယာဈေးတွေလည်းတနင်္လာနေ့မှာအတက်ပြလာပါတယ်။Dow Jones S&P 500နဲ့ Nasdaq အစုရှယ်ယာဈေးတွေ300ခန့်လုံးကျဆင်းတက်ခဲ့တာပါ။ဒါပေမဲ့လည်းဂျပန် Nikkei အညွန်ကိန်းက100ခန့်လုံးကျခဲ့ပြီးတော့ Australia S&P ASX အညွန်ကိန်းကတော့100ခန့်လုံးထိကျသွားခဲ့တာပါ။ဂျပန် Nikkei အညွန်ကိန်းက Mazda အတွင်း 10.5 ခန့်လုံးအထိဈေးကျသွားတာဖြစ်ပြီးတော့2030မေလကလေးကဆိုရင်အနည်းဆုံးကိုကျသွားရလဲဖြစ်ပါတယ်။ဥရောပရဲ့အဓိကအစုရှယ်ယာအညွန်ကိန်းတွေကတော့ဒီကနေ့မနက်ပိုင်းမှာအထက်ပြနေပါတယ်။ Britain လမ်းကရဲ့ FTSE Germany Frankfurt ရဲ့ The DAX နဲ့ပြင်သစ်ရဲ့ CAC 40အစုရှယ်ယာတွေက 1.5 ရာခိုင်နှုန်းနဲ့ 2.5 ရာခိုင်နှုန်းကြားအသီးသီးဈေးတွေတက်နေတာလည်းဖြစ်ပါတယ်။ကိုလံဘီယာနိုင်ငံမှာအစိုးရကိုဆန့်ကျင်တော်လှန်နေတဲ့အလက်ဝဲရဲအမျိုးသားလူမျိုးရေးတပ် ELN ကဗုဒ္ဓဦးနေ့ကစပြီးတော့တလားကြားတစ်ဖက်သက်အပြစ်ခံရစဲထားမယ်လို့ပြောလိုက်ပါတယ်။နိုင်ငံရေးကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရတဲ့အတွက်သူသားချင်းဆန္ဒရဲအနေနဲ့ခုလိုတစ်ဖက်သက်အပြစ်ရစဲမှာဖြစ်တယ်လို့လည်းတပုံအဖွဲ့ရဲ့သတင်းလာနေကကြေညာချက်တွေမှာဖော်ပြထားပါတယ်။ဒီကမ္ဘာလုံးအဖြစ်ခံရဆဲဖို့တောင်းဆိုနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအီးအလန်တဘုံတောက်ရဲလှုပ်ဆောင်ချက်ကိုကြိုဆိုခဲ့တာပါ။အစိုးရအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ခိုက်ရေးအာရုံစိုက်လှုပ်ကန်နေလောက်အောင်လို့ကိုလံဘီယာနိုင်ငံတည်းကအခြားတဘုံတပ်ဖွဲ့တွေလည်းအလားတူလှုပ်ကန်ကြဖို့မစ္စတာဂူတာရက်စ်ကတိုက်တွန်းပါတယ်။အခုလက်ရှိချိန်ဒီကိုလံဘီယာမှာပိုကူခံရသူ900ကျော်ရှိနေပြီးတော့ဆက်လက်ဦးထပ်မယ်သိဆုံးခဲ့တာပါ။တဖက်တအပြည့်ရထားမဲ့အီးအလန်တဘုံတကရန်နာထားတဲ့အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့အသိရှိပါတယ်လို့လည်းပြောဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံကထောင်သားတွေအဆမတန်များနေတဲ့အကျဉ်းထောင်တွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုကြိုတင်ကာကွယ်တဲ့အနေနဲ့အကျဉ်းသား3000ဝန်းကျင်ကိုစောပြီးတော့လုပေးဖို့ရှိနေပါတယ်။အသက်အရွယ်ကြီးတဲ့အကျဉ်းသားတွေအနေနဲ့သူတို့ကြားခံရမယ့်ပြစ်ဒဏ်ကာလ3ပုံ2ပုံနဲ့ကလေးအကျဉ်းသားတွေကတော့ပြစ်ဒဏ်ကာလတစ်ဝက်ကြားခံနေရင်အမခန်နဲ့လူပေးခွင့်ရှိတဲ့အကြောင်းအင်ဒိုနီးရှားတရားရေးနဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အမခန်နဲ့ပြန်ထွက်လာနိုင်တဲ့အကျဉ်းသား3000လောက်ရှိမယ်လို့လည်းဝန်ကြီးဌာနပြောခွင့်ရသူဒန်ဘန်ရီယိုနိုကအင်္ဂါနေ့မှာပြောပါရယ်။ကမ္ဘာပေါ်ကနံပါတ်၄မြောက်လူဦးရေအထူးထပ်ဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်ချက်အဖြစ်သမ္မတဂျိုကိုဝီဒိုဒိုကကျန်းမာရေးအရေးပေါ်အခြေအနေဖြစ်အင်္ဂါနေ့မှာထုတ်ပြန်ကြေညာခဲ့တာပါ။လက်ရှိချိန်ထိအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1414ဦးနဲ့သေဆုံးသူက122ဦးရှိနေပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့အတင်းပြသွားမှာပါ။
မြန်မာနိုင်ငံထဲမှာကိုဗစ်ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့ထိပ်ပိုင်းပြည်အောင်စုအဆင့်ကနေပြီးတော့အောက်ခြေမြို့နယ်အဆင့်တွေအထိပူးတွဲအဖွဲ့တွေဖွဲ့ပြီးတော့ရောဂါထိန်းချုပ်ရေးအရှိန်မြှင့်ဆောင်နေတဲ့အကြောင်းကိုပြောပြမှာပါ။
မြန်မာနိုင်ငံတွင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူတွေထဲမှာလင်းလန်းကြောင်းကဝင်လာသူတွေရောနေဆက်လန်းကနေပြီးတော့ဖြတ်ကျော်လာသူတွေရောမှာတွေ့ရတဲ့အပြင်ခီးသောမှတ်တမ်းရှိရတဲ့ပြည်တွင်းမှာလည်းကူးစက်ခံတဲ့လူနာတွေပါတွေ့လာရတဲ့နောက်အစိုးရဘက်ကနေပြီးတော့ရောဂါထိန်းချုပ်ရေးအတွက်ပို့ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်လာပါတယ်။ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့လက်တွေ့မြေပြင်ဆောင်ရွက်ရမှာကြီးကြပ်မဲ့ COVID-19 ရောဂါထိန်းချုပ်ရေးနဲ့ရေးပေါ်တုံ့ပြန်ရေးကော်မတီကိုဒုတိယသမ္မတဦးမြင့်စွေကိုဦးဆောင်စေပြီးတော့မတ်လ30ရက်နေ့ကဖွဲ့စည်းကြောင်းထုတ်ပြန်ပါတယ်။ဒီကော်မတီအနေနဲ့ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုဥပဒေအရတင်းတင်းကြပ်ကြပ်ကန့်တွဲရေးယူနိုင်မှာဖြစ်တဲ့အပြင်လိုအပ်လို့ရှိရင်လူညွှန်းအင်အားအသုံးပြုဖို့အထူးပါလုပ်ပိုင်ခွင့်တွေပေးထားပါတယ်။ဒီနိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရဲမျိုးသိန်းကတော့ဒါဟာရောဂါထိန်းချုပ်ရေးလုပ်ငန်းတွေမှာအစိုးရနဲ့တက်မလို့ပူးတွဲဆောင်ရွက်လာတဲ့အခြေအနေတရားဖြစ်တယ်လို့ဆိုပါတယ်။
တက်မလို့ဘက်ကနိုင်ငံကိုကယ်ရေးမှုပေါ့ဒီဗိုလ်ချုပ်ကြီးများထုံးဦးကဒီကော်မတီမှာအဖွဲ့ဝင်ဖြစ်ပါလာတယ်။အဲ့ဒီအတွက်ကြောင့်မလို့ဒီ COVID-19ကာကွယ်ရေးထိန်းချုပ်ရေးနဲ့ဒီကုသရေးလုပ်ငန်းတွေမှာပေါ့လေဟိုတက်မလို့ဘက်ကလည်းပဲအစိုးရနဲ့ပုံပြီးတော့ဖြည်းဖြည်းရောရောပူးပေါင်းဆောင်ရွက်လာမယ့်သဘောမျိုးဟိုဟန်ချက်ညီညီဆောင်ရွက်လာမယ့်သဘောမျိုးလို့အဲတုံ့တက်လို့ရပါတယ
်ဒီမှာအစိုးရရဲ့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးလုပ်ငန်းတွေဟာနှိကွေးလုံးနဲ့နောက်ကျလုံးနဲ့ဆိုပြီးတော့ဝေဖန်မှုတွေကအတော်လေးရှိနေတာပါယောဂပိုကူးဆက်ခံရသူချို့ရှာဖွေတွေ့လာရတဲ့အချိန်ထိကိုအစိုးရရဲ့တုံ့ပြန်မှုသတင်းပြန်ကြားမှုတွေကအတော်လေးနှိကွေးလုံးနဲ့လို့မချင်မရဖြစ်ခဲ့ကြပါတယ်အောက်ခြေလူလူကြားမှာလဲဒီကာယောဂါစုအတိုင်းဆက်ကိုတည့်ရတူအင်တန်နေခဲ့ပါတယ်ဒါပေမဲ့လေဒီရပိုင်းထဲမှာတော့တိုင်းနဲ့ပြည်နယ်အလိုက်မြို့နယ်အလိုက်အောက်ခြေပိုင်းမှာယောဂါထင်းချွေဆောင်ရွက်မှုတွေကပိုပြီးတော့အားကောင်းလာတယ်လို့ဒေါက်တာရေမျိုးသိန်းကသုံးသပ်ပါတယ
်အစိုးရအပါဝင်ပေါ့လေကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနောက်ဂျမ်းမီရဖားတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့နော်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကိုချေချေပြင်းပြင်းဆောင်ရွက်လာတဲ့သဘောတွေကိုတွေ့ရပါတယ်။
ဒီဘက်ကပြန်လာသူတွေအထူးသဖြင့်တော့ထိုင်းနိုင်ငံဘက်ကနေပြည်တွင်းထဲထိပြန်လာတဲ့မြန်မာလူမျိုးကတောင်းကမ်းလောက်ထိရှိတာမလို့ဒီလူတွေနဲ့ပတ်သက်လို့စိုးရိမ်မှုကတော့ကြီးလာပါတယ်။ဒီအတွက်လည်းသက်ဆိုင်ရာမြို့နယ်တွေအလိုက်ပြည်သားစောင့်ကြည့်မှုတွေလုပ်နေရတယ်လို့ပြည်သူ့တပ်တော်ကစလေဒေါ်စင်မအောင်ကပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီဘက်နောက်ပိုင်းထိုင်းရဝင်လာတဲ့မြန်မာတွေပေါ့ကျွန်တော်တို့မြို့နယ်လိုက်ဝင်လာတဲ့လူတွေရှိလို့ရှိရင်ဒီ community quarantine လို့ပြောလို့ပို့လို့ဆိုပြီးတော့ကျွန်တော်တို့အဲ့ဒါဒုက္ခသာပြင်ဆင်ခိုင်းပြင်ဆင်ထားတာတွေရှိပါတယ်အဲ့ဒီအတွက်ကိုတော်တော်ဆယ်လုပ်နေပါမယ်အဲ့ဒီမတိုင်ခင်ပေါ့25ရက်မတိုင်ခင်ကဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလေငါဝင်လာတဲ့လူတွေကိုအဲ့ဒီ list တွေနဲ့ဒီမှာ DMO တွေပေါ့တက်မှရဝန်ထမ်းတွေအုပ်ချုပ်ရေးပိုင်းတွေကလိုက်ပြီးတော့ဒီစောင့်ကြည့်ရတယ်ပေါ့နော် home quarantine လောက်တာလည်းရှိပါတယ်အိမ်မှာနေပြီးတော့အဆောင်ကြီးခိုင်းတာလည်းရှိသလိုအခု community base ပေါ့နော်ဒီနေရာတစ်ခုတက်မှတ်ပြီးတော့ quarantine လုပ်နေတာနှစ်မျိုးရှိပါတယ
်အခုလိုမျိုးသီးခြားထားဆောင်ကြီးမှုတွေပြင်ဈေးတွေလူစီကားရနေရာတွေရက်ွက်တွေထဲမှာပိုးသက်ဆေးဖြန့်တာတွေယောဂကာကွယ်ရေးသတိပေးချက်ထုတ်တာတွေကိုမြို့နယ်လိုက်ဆောင်မှုတွေရှိပါတယ်ဒါအပြင်မြို့နယ်လိုက်ဒေသငါအမိတ်တွေထုတ်ပြီးတော့လူစုလူဝေးမလုပ်ကြဘူးတန်တရားလူနာတွေတွေ့လို့ရှိရင်နှိစက်ရအုပ်ချုပ်ရေးကိုအကြောင်းကြားဖို့ညွှန်ကြားချက်တွေထုတ်နေပါတယ်ယောဂထင်းချုပ်ရေးအတွက်မြို့နယ်လိုက်ကော်မတီတွေလှုပ်ဆောင်တဲ့နေရာမှာတော့အခက်အခဲအချို့ရှိနေတယ်လို့မတ်စင်မအောင်ကပြောပါတယ်ဒီကြကြောင့်မလို့လေဒီအစိုးရအနေနဲ့ကမြို့နယ်လိုက်ဆောင်ရွက်မှုတွေအတွက်ဘတ်ဂျက်3စီတွေတိကျချပေးတဲ့လို့ဒေါက်တာရေမျိုးသိန်းကမြင်ပါတယ
်အရေးပေါ်ရံပုံငွေနောက်ခတ်ဆုံးရံပုံငွေတွေရဲ့စီစဉ်မှုကိုနောက်အောက်ခြေမြို့နယ်အဆင့်လောက်အထိချီချီရောက်ရောက်နဲ့ပို့ဆောင်ပေးနိုင်ဖို့လေပဲရေရှည်မှာမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်အခုလိုဒီအစ်စ်ဖွဲ့လိုက်တဲ့ရေပေါ်တုံ့ပြန်ရေးကော်မတီဟာအောက်ခြေမြို့နယ်လိုက်ကြုံရတဲ့အခုလိုမျိုးအခက်အခဲတွေရံပုံငွေကိစ္စတွေပြင်ဥပဒေနဲ့တင်းတင်းကြပ်ကြပ်ကန့်တွေဖို့လက်တွေ့ကိစ္စရပ်တွေမှာပေါင်းဆက်ကြီးကြပ်နိုင်တယ်လို့အကောင်းမြင်မှုတွေရှိပါတယ်။ဒီကမ္ဘာကတ်ဆူယောဂကြီးဟာမြန်မာနိုင်ငံထဲမှာလည်းကတ်ယောဂတစ်ခုလိုဖြစ်လာနိုင်တယ်ဆိုပြီးတော့ကျန်းမာရေးဌာနဘက်ကသတိပေးလာတဲ့အချိန်ကြီးကြောင့်လည်းယောဂထင်းကျွေးရေးအတွက်အခုလိုမျိုးအစိုးရတက်မတော်အခြားရပ်ဖက်အဖွဲ့အစည်းတွေအားလုံးဟန်ချက်ညီပူးပေါင်းဆောင်နိုင်တဲ့အချိန်ကြီးတက်ဖြစ်လာဖို့အတွက်မျှော်လင့်ကြတာပါ။ကျွန်တော်တားညူဦးရန်ကုန်မြို့ကနေပြောသတင်းပေးပို့နေပါတယ်
။ထိုင်းနယ်စပ်ကိုဖြတ်ပြီးမြန်မာနိုင်ငံထဲပြန်ဝင်လာသူတွေနဲ့ပတ်သက်လို့ရရဒေတာအလိုက်တီချာဆောင်ကြည့်မှုတွေနဲ့ပတ်သက်ပြီးဒေတာခံလူလူရဲ့စိုးရိမ်နေရတာကိုပြောပြပေးမှာပါ။နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်ထိုင်းနိုင်ငံကနေပြန်လာသူတွေအနေနဲ့14ရက်ကြာတူရဲတီချာခွဲနေပြီးရာဟုလည်းရက်ွက်ကြီးရွာတွေကဆောင်ကြည့်ဖို့ဆောင်ရွက်ကြရမှာသူတို့ကိုရောဂါသည်လာသူတွေလို့ထင်ကြမှာစိုးရိမ်နေတဲ့အတွက်တီချာဆောင်ကြည့်ခံမှုကိုလက်မခံချင်ကြတဲ့သူတွေရှိနေပါတယ်။ဆလီရဆောင်ကြည့်မဲ့နေရာတွေကိုစာပင်ချောင်းတွေဓမာယုံတွေမှာပြုလုပ်ထားတာကြောင့်လူနေရက်ွက်ထဲမှာဖြစ်နေတဲ့အတွက်ရက်ွက်နေပြည်သူတွေကစိုးရိမ်ကြောင်ကြပြီးလက်မခံကျင်ကြတာတွေလည်းရှိနေပါတယ်။အဲ့ဒီလိုလူတွေကိုဆလီရဆောင်ကြည့်မှုကိုလက်ခံဖို့အတွက်နိုင်ငံသားကပြန်လာသူကိုရောမိသားစုတွေကိုပါအသိပညာပေးတာတွေလုပ်ပေးနေရပြီးရွာသားတွေကလည်းတိတက်နေပြီးဖို့တောင်းဆိုတာတွေရှိလာတယ်လို့ချောင်းဆောင်မြို့နယ်ဒေသခံမိဝီစေယကပြောပြပါတယ်။
အခုလက်ရှိကတော့ဒီရွာကကျင်းတွေဆိုရင်တို့ကနည်းနည်းထင်မြင်လွဲနေတယ်ဒီမှာဘယ်လိုမျိုးထင်မြင်လွဲနေလဲဆိုတော့ညနေငန်းကြိုင်းနဲ့တံပါးတဲ့လူဆိုရင်ဒီရောဂါက ပေးလာတာပေါ့နော်။အရှိအဲ့ဒီလိုမျိုးနေရထားထားတဲ့ခါကျတော့ဟာအဲ့ဒီမှာလူမလဲရောက်ကပိုရှိတဲ့လူတော့ရောက်ကပိုရှိလို့အဲ့မှာသွားနေရတဲ့ပုံစံမျိုးလည်းအမြင်နဲ့လွဲသွားတယ်လေနော်။နောက်ချင်းတချို့အဲ့ဆောင်နိုင်ငံကနေပြန်လာတဲ့လူပုံစံထပ်တလေကြရင်သူတို့အဲ့ဒီမှာသွားနေကြတော့နည်းနည်းဟိုရင်းလေလေ။အာနည်းနည်းစိုးရင်လည်းအဲ့ဒီလိုမျိုးတော့ရှိတယ်။အဲ့တော့အမတို့ဆိုရင်ခုအမတို့ရောမှာဆိုရင်အမတို့ကဒီ awareness ပေါ့နော်ဒီရောသူရောသားတွေကိုလည်းသိကြချင်းပြပေးတယ်အမျိုးရောလှည့်ပြီးလို့ရှိရင်အဲ့ဒီခြားထားတဲ့နေရာကတော့တကယ်တမ်းရောဂါပိုးရှိတဲ့လူမဟုတ်သေးဘူးသူတို့ကစောက်ကြီးခံရတဲ့လူစီးပဲရှိသေးတယ်သူတို့ဒီမှာရောဂါပိုးရှိမှရှိဆိုတဲ့ဟာကြတော့ကြည့်ရုံပဲပေါ့နော်အဲ့လိုမျိုးဖြစ်တယ်နောက်ရှိရင်ကျင်းပြပေးတယ်သူတို့ကိုဒီနိုင်ငံသားမပြန်လာတဲ့လူဆိုရင်တော့အိမ်ကမပေးတတ်နဲ့အောင်ဒီရက်ရွာလူကြီးတွေကိုအာဆက်တွေယူပြီးမှပူပေါင်းပြီးမှသူတို့ချမှတ်ထားတဲ့နေရာမှာ၁၄ရက်နေပေးဖို့နော်အိမ်ကိုတောင်းဆိုတယ်ရွာသူရွာသားတွေတောင်းဆိုတယ်သူတို့ရဲ့ဆွေမျိုးသားချင်းပဲဖြစ်ဖြစ်နိုင်ငံသားတွေပြန်လာလို့ရှိရင်အဲ့လိုမျိုးလုပ်ဖို့ပေါ့နော်အိမ်မျိုးအမတို့ကဒီ awareness ပေါ့နော်ဒီပညာပေးအာနှိုးစော်တယ်ယောမဆွေအခုဆိုသူယောမဆွေနှိုးစော်တာ၃ခါလောက်ရှိနေပြီ
ဒီလူတွေလှုပ်ဆောင်နေပြီမဲ့တချို့တွေက quarantine center တွေကနေထွက်ပြေးကြတာမျိုးတွေလည်းရှိနေတယ်လို့ဆိုပါတယ်ဒါကကြီးရွာအလိုက်အုပ်ချုပ်ရေးမှုတွေရဲ့ကင်တွယ်ဖြည့်ရှင်းမှုနဲ့လည်းဆိုင်တယ်လို့မြို့ဝစီရကဆက်ပြောပါတယ်တိတိချာချာစီကံတင်းကျပ်ပြီးတိတိယောက်ယောက်လုပ်တဲ့အုပ်ချုပ်ရေးမှုတွေလည်းရှိသလိုရွရွရဲစီမံနေတဲ့သူတွေလည်းရှိတယ်လို့ဆိုပါတယ်ဆက်လေးရဲ့စံကြည့်ဖို့ကိစ္စကိုစတင်တော့ကသဘောမတူတာတွေကန့်ကွက်ကြတာတွေရှိပြီမယ်အရေးတူတာတွေလုပ်မယ်လို့ပြောထားတာကြောင့်အခုနောက်ပိုင်းမှာတော့လက်ခံလာကြတယ်လို့မူရင်းကြီးရွာကအုပ်ချုပ်ရေးမှုဦးအောင်ကိုကပြောပြပါတယ
်ဒီယောဂနဲ့ပတ်သက်ပြီးတော့ဒီကတော့နိုင်ငံသားကပြန်လာတဲ့လူတွေကိုကြေကြေပြပြသူတို့စိတ်ဆိတ်သေးကရက်ကင်းပြီးသားဖြစ်အောင်တော့ပြေးဖြစ်ချင်တယ်သူတို့စိတ်တွေကအဲ့လိုသူတို့ပြလာပြီးရသူတို့အိမ်ကိုလုံးဝမဝင်ဘဲနဲ့သူတို့သိစိတ်နဲ့သူတို့ကြောင်းကိုတိုက်ရိုက်လာနိုင်တော့ပို့ပြီးတော့ကျွန်တော်တို့စဉ်းကြည့်တယ်ပေါ့အိမ်ကိုတွားလိုက်ကြလည်းမလိုဘူးကျွန်တော်တို့စိတ်မညစ်ရဘူးပေါ့အဲ့ဒါကျွန်တော်တို့လောက်တဲ့လောက်ရကလည်းဖြစ်ရောက်မှုရှိတယ်ပေါ့ဗျာ
သူတို့တွေပြန်ဝင်စတော့ကကွာရတိန်နေဖို့အတွက်အိမ်နေရရအုပ်ချုပ်ရေးမှုတွေနဲ့ရဲတွေလိုက်လံခေါ်ဆောင်ရတာတွေရှိခဲ့ပေမယ့်အခုနောက်ပိုင်းမှာတော့မြောက်ပြည်နယ်ဆက်ကကားတွေနဲ့ပြန်ပို့ကြတဲ့ကတခါတည်းကွာရတိန်စင်တာတွေအရှိကိုရအောင်ပို့ပေးခဲ့ပြီးကိုယ်တိုင်ပူးပေါင်းဆောင်ရွက်မှုတွေလည်းရှိလာတယ်လို့ဦးအောင်ကိုကပြောပြပါရယ်တချို့မြို့နယ်တွေရက်ကွက်တွေမှာနယ်ဆက်ကပြန်လာသူတွေတွေ့ရင်အုပ်ချုပ်ရေးမှုတွေစီကိုအကြောင်းကြားပေးမယ်ပတ်ဆိုင်ရာကအရေးတူစစ်ဆေးတာတွေလည်းမလုပ်ပဲအိမ်မှာနေဖို့ညွှန်ကြားတာတခုပဲလုပ်တဲ့အတွက်ရက်ွက်နေပြည်သူတွေကလည်းစိုးရိမ်မှုတွေလည်းရှိနေကြတာပါအခုလက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိသူစုစုပေါင်း14ဦးနဲ့သေဆုံးသူက2ဦးရှိနေပါတယ်ကျွန်မအင်တနာထွန်းမှရန်ကုန်ကနေသတင်းပေးပို့ပါတယ
်စိတ်ရုံများစုလက်ပတ်နေတဲ့ရန်ကုန်တိုင်းမှာကိုဗစ် -19 ကြောင့်လုံသားလျှော့ချတာတွေများလာတဲ့အတွက်အလုတ်ရှင်တွေဘက်ကဒါကိုဥပဒေထိုင်လိုက်နာဖို့အလုတ်သမားအခွင့်အရေးရှိနေပြီနဲ့သမဂ္ဂတွေကတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းလှိုင်သာယာတိုင်ရီဖနက်ဆိုင်ရုံကသူတို့ရဲ့အလုတ်သမားထောက်ဝက်ကိုလျှော့ချမယ်ဆိုတာဝန်ထမ်းတွေကိုဒီနေ့အသိပေးလိုက်ပါတယ်။ဆိုင်ရုံအများစုကလုံသားလျှော့ချတာတွေကိုကြိုတင်ညှိနှိုင်းမှုမရှိဘဲအသိပေးတာကဥပဒေနဲ့မညီဘူးလို့တိုင်ရီအလုတ်သမားသမဂ္ဂအဖွဲ့ဝင်မမိုးဝီကပြောပါတယ်။
တကယ်လို့ဟာကိုဗစ် -19 ကြောင့်လျှော့ချမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကအလုပ်သမားသမဂ္ဂကြီးစိတ်ရုံမှာရှိရဲဆိုသမဂ္ဂရင်းနဲ့တကယ်အစီအစဉ်ဆင်းသိညီနိုင်တယ်လေညီနိုင်တဲ့အခါကျမှလူလျှော့မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတမိတကြဘယ်လိုမျိုးလျှော့မလဲ။ဟာဥပမာလုံးချင်ကလူတရားမလိုရဘူးဆိုရင်တို့ကတကယ်နားကျင်နေတဲ့အခြေအနေမျိုးရှိရင်အဲ့လိုလူတွေကိုလေးထုတ်ပြီးတော့နားလာတယ်တပိုင်းသွားလို့ရတယ်။ဟာနောက်ဒုတိယအနေနဲ့ဆိုရင်တော့လုံးတဲ့အနေဆုံးကနေပြီးတော့မှစသွားမလားပေါ့နော်။ဒါမျိုးတွေကကျွန်တော်တို့သွားလို့ရတယ်
COVID-19 ကြောင့်စစ်ရုံရဲ့ချိတ်ကဲ့ညင်လာတာတွေကိုကူစားဖို့ဝန်ထမ်းလျှော့ချရဆိုတဲ့အကြောင်းပြချက်ဟာတိကျရေရာမှုမရှိဘူးလို့လည်းအလုပ်သမားသမဂ္ဂတွေကပြောပါတယ်။ဒီလိုလျှော့ချခံရတဲ့ဝန်ထမ်းတွေကစစ်ရုံတွေရဲ့အခြေခံအလုပ်သမားသမဂ္ဂအဖွဲ့ဝင်တွေဖြစ်နေတယ်လို့သူကဆက်ပြောတာပါ။သမဂ္ဂက
ောင်းဆောင်နဲ့သမဂ္ဂအဖွဲ့ဝင်များစုတွေလျှော့ချတာကိုကျွန်တော်တို့တွေ့ရတယ်။ဒီနေ့လုံသားရာသီမှာလျှော့ချတဲ့အခြေအနေမျိုးတွေကသမဂ္ဂကောင်းဆောင်နဲ့သမဂ္ဂအဖွဲ့ဝင်များစုရှိတဲ့နေရာတွေလည်း
အလုပ်သမားအဖွဲ့အစည်းဥပဒေပုံမှန်38ရာဆိုရင်သက်ဆိုင်ရာအလုပ်သမားအဖွဲ့အစည်းတွေကိုကြိုတင်အသိပေးရမှာဖြစ်ပြီးနေ့လာချေပေးဖို့လည်းအလုပ်ရှင်မှာတာဝန်ရှိကြောင်းပြည်အောင်စုရှိနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဒူအိုကတာဦးထေကပြောပါတယ်
။သ
ဒီဥရိနဲ့ညီပိတ်မယ်ဆိုရင်ခလေးရဲ့ကျူတေပေါ်မျိုးလည်းညံ့တယ်ဒီဟိုကြောင်းကြတယ်အဲ့လိုကမှအဖွဲ့ကြီးတွေနောက်သက်ဆိုင်ရာတဲ့ဟိုလိုကမှလည်းတကယ်ကျူတေကြောင်းကြတယ်အဲကျန်တဲ့အားတော့လုံးဥရိရတယ်တပိုင်ဥရိဌာနကိုခုမြင့်တင်ရတာတပိုင်ပေါ့နော်အဲကြောင့်ကျွန်တော်တို့ကကိုးပါးတဲ့ခါကျလုံးကမှအဖွဲ့ကြီးဥရိမှာကိုးပါးတဲ့ခါလုံးချင်နေကိုယ်တိုင်လိုက်နာမှာဖြစ်တဲ့
တချို့စက်ရုံတွေမှာတော့အလုံသမားဆန္ဒပြတာတွေဇက်တိုက်ဆိုသလိုဖြစ်လာပါတယ်။ COVID-19 ကြောင့်ကုန်ကျန်းပြတ်လပ်ပြီးမရက်တည်နိုင်ပဲတရားဝင်အပြီးပိတ်သိမ်းသွားတဲ့စက်ရုံကတော့ရန်ကုန်နဲ့မန္တလေးနှစ်ခုပေါင်း15ရုံရှိပါတယ်။ကျွန်တော်ဇော်ထက်ပါ။ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှားဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာကယောဂါ COVID-19 ကူးစက်မှုတွေမြင့်တက်လာတဲ့အမေရိကန်ပြည်ထောင်စုတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကနေကာကွယ်နိုင်မှုအိမ်ကနေအွန်လိုင်းတွေကစတင်နေရတဲ့ကလေးငယ်တွေနဲ့နေအိမ်တွေမှာပဲအလုပ်လုပ်နေရတဲ့မိသားစုတွေကအမေရိကန်ရောက်မြန်မာတွေဒီ COVID ကာလကိုဘယ်လိုရင်ဆိုင်ဖြတ်သန်းနေကြသလဲဆိုတာစူးစီးတင်ပြပေးကြပါမယ်။အမေရိကန်နိုင်ငံတဝန်းကူးစက်မှုသေဆုံးမှုတွေမြင့်တက်လာချိန်မှာအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC အပါအဝင်ပြည်내တော်တော်များများမှာတော့မဖြစ်မနေကိစ္စကနေလွဲလို့အိမ်အပြင်မထွက်ရဆိုတဲ့အမိန့်တွေကိုပြည်내အာဏာပိုင်တွေကအပြစ်အထုတ်ပြန်နေခြင်းလဲဖြစ်ပါတယ်ဒီကပေးယောဂါကြီးကြောင့်လူတွေနေအိမ်တွေမှာပဲနေဖို့ညွှန်ကြားထားသလိုသက်ကတော်တွေအပါအဝင်ခလင်းစာသင်ကျောင်းတော်တော်များများကလည်းစာသင်နှစ်ကုန်ကာလအထိပိတ်လိုက်ပြီးဖြစ်ပါတယ်အစိုးရရုံးတဲ့ကုမ္ပဏီဝန်ထမ်းတွေကိုလည်းနေအိမ်မှာပဲအလုံးလုံးကြဖို့ကန့်သတ်လိုက်တာကြောင့်ဒီလိုမျိုးနေအိမ်တွေထဲမှာမိသားစုတွေစုဝေးရှိနေခြင်းလူနေမှုပုံစံရုပ်တရက်ပြောင်းလဲမှုတွေနဲ့အိမ်ကနေကြော်လို့ဖြတ်သန်းမှုတွေကတော့စိန်ခေါ်မှုတွေရှိပါတယ်လို့အမေရိကန်ရောက်မြန်မာပြည်သားစုတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုအနီးမှာနေထိုင်သူကိုညီညီတောင်ကြီးကလည်းသူ့ရဲ့သားဖြစ်သူတက္ကသိုလ်ကျောင်းသားရဲ့လေလာသင်ယူနေမှုအတွေ့အကြုံတွေနဲ့သူ့ပတ်ဝန်းကျင်ကအထက်တန်းအနေနဲ့မူလာတန်းကလေးတွေအွန်လိုင်းတွေကပဲလေလာသင်ယူနေရတဲ့အနေအထားကိုရှင်းပြပါတယ်
။အဓိကဒီယောဂါဖြစ်လာတဲ့အချိန်မှာလူတွေကိုခွင်းနေခိုင်းတယ်ပေါ့။အလုပ်တွေကိုလည်းအိမ်ကိုပို့လိုက်ကြတယ်ကျောင်းသူကျောင်းသားတွေလည်းအိမ်ပို့လိုက်ကြတယ်။ကျောင်းသားကြီးတွေဆိုလို့ရှိရင်သူတို့ရဲ့ professor တွေ၊ pharma ခေါက်တွေကမလုပ်လဲဆိုတော့တရားကိုယ်တိုင်လည်း online မှာရှိ၊ကျောင်းသားလည်းဓာတ်ရိုက် online မှာဓာတ်ရိုက်သင်ယူရတဲ့ live တင်တဲ့သင်တန်းစာတွေကိုသူတို့ဖြည့်ပြရတယ်။ဘယ်ချိန်ဘယ်ချိန်မှာတက်ပြီးတော့မှနားထောင်လိုက်ပါ။ဘယ်သင်ခန်းစာကိုဖြည့်လိုက်ပါဆိုတဲ့ live မဟုတ်တဲ့စာတွေကိုဖြည့်ရတာမျိုးလည်းရှိတယ်။အဲ့ဒါကျောင်းသားကြီးအပိုင်းတွေပေါ့ခင်ဗျာ။နောက်ကျောင်းသားအငယ်ကူအမေရိကန်မှာနာမည်ကြီးရတော့ဟုတ်လို့မှရှိတဲ့ဆယ်လီပေါ့နော်ကလေးငယ်တွေကအိမ်မှာများတော့သူကတိတယ်ပေါ့ပုံမြင်လေးတွေဖတ်ပေးကြတယ်ကျောင်းသင်ခန်းစာလေးတွေကိုသူတို့ကိုယ်တိုင်ကိုပိုင်ရိုက်ပြီးတော့မှဗီဒီယိုလေးတင်ပြီးတော့မှဖတ်ပေးကြပြီးတော့ဒီလိုနာမည်ကြီးတဲ့ streaming service တွေကိုသူတို့လူကြတယ်အဲ့ဒါလေတော်တော်ကောင်းတဲ့အနေထားလို့လက်ကတော့မှပြောနိုင်တယ်ခင်ဗျာ
ယူတာပြည်နယ် Sublink Cities မှာနေထိုင်တဲ့သူငယ်တန်းစာတင်တာကလေးငယ်လေးနဲ့အတူနေအိမ်ကပဲအလုပ်လုပ်နေရတဲ့ကိုဝင်ဆောင်မိခင်တူဖြစ်တဲ့ဘက်ခိုင်ကစင်ကလည်းသူ့ရဲ့အတွေ့အကြုံခုလိုပြောပြပါတယ်
ဒီ video call နဲ့စေရုံကနေစကပြန်လောက်တာပါအဲ့လိုမျိုးဟို call တွေနဲ့ရတယ်ဘာဖြစ်လို့လဲဆိုတာလေဟိုရိုးရိုးဟို selective surgery လို့လိုမျိုးရိုးရိုး wear check ချက်ရိုးရိုး appointment လိုမျိုးဆိုမလိုအပ်တဲ့ appointment အားလုံးကိုသူတို့အကောင် cancel လိုက်တယ်လေဟာမလားမအဲကျောင်းတက်တဲ့ကလေးရတယောက်ပဲဆိုတော့ကျိုးဆိုရင်တအိမ်ထဲမှာကျောင်းတက်တဲ့ကလေးရ၄-၅ယောက်ဆိုရင် homeschooling လုပ်ရင်းမိကြတယ်ဆိုတော့အရန်ခက်ခဲဖြစ်တယ်လေဟိုပြီးဆိုအချိန်ကြီးဟုတ်ကဲ့ submit နိုင်ဖို့ homework တွေ or school work တွေပေါ့နော်အဲ့လိုမျိုးဆိုနှစ်ပတ်စာဆိုပြီးတော့မှအိမ်ကိုစာတွေပေးလာတယ်လို့ပို့မှာတကယ်ကျူးနဲ့ပေးလာတယ်တင်းနေလာလေဒီဟာဖြစ်အင်္ဂါနေ့ဒါလို့အဲ့လိုမျိုးသူပေးတယ်နှစ်ဒီနေ့ဆိုရင်အခုသူဆီမှာတော့တပြန်ပေးပြီးတော့ပြန်ယူအဲ့ဒါ April 15အထိပြန်အဲ့လိုမျိုး
အခြေတစ်ခုကိုစနစ်တကျစီစဉ်ပြီးတော့ကျန်းမာရေးလေ့ကျင့်ခန်းတွေနဲ့အတူနေအိမ်တွေမှာပဲဖြတ်သန်းရတဲ့ကာလကိုရင်းသွေးငယ်တွေနဲ့မိဘတွေစိတ်ရှည်ရှည်နဲ့ဖြတ်သန်းကြဖို့ကိုလည်းကလေးမိဘတွေကအထွေထွေတွေနဲ့ရှင်ပြီးအကြံပေးပါတယ်။အခုလက်ရှိ John Hopkins တက္ကသိုလ်ရဲ့အင်္ဂါနေ့အစောပိုင်းထိထုတ်ပြန်ချက်အရဆိုရင်တော့ เมื่อเดือนที่แล้วซูมาคุ้มสัตว์ตัวเดียวแต่ถ้าเราจะได้เท่าเท่าจอดเนี่ยเต็มสองตัวก็ต้องเอาเดียวจอดสี่เดือนเลยที่เทกามาลุ้นเท่าจอดแทบไม่ได้เต็มสองเดือนเลยยุโรปีเดียวก็เราอันนี้จะอุปบาลเลยใช่จะมาซูโม่สัตว์เดียวเนี่ยจะไปเกิดอะไร
ยูเอเมริกันตั้งยังวิดีโอเนี่ยยุ่งยากเนี่ยสิ่งนี้กูอเมริกันพี่รองสู้วอชิงตันดีซีนิวโรกันนี่ทุ่งเรียนไปนี่บ้างเลยอเมริกันพี่รองสู้มาโควิด-19ยอกาคุ้มเสียงพวามูเย่บอกเช่นนี้เจ้าซีโอเอวิดีโอเนี่ยยุ่งแต่สิ่งนี้กูยายปงจันพียงทุ่งเรียนไปนี่บ้างเลยวิดีโอสิ่งนี้กูมันเนี่ยชาวนายกันนี่คนนายที่เนี่ยยากคนนายกันนี่เซนายที่เช่นนี้มาเว่ทุ่งเรียนไปนี่บ้างเลย
มองดูในมินดามยูนิตมาเนี่ยก็ที่ขโมยเลยชิบวิที่ด้านเลี้ยวที่ส่งวิแต่ยังเชื่อดูเรื่องชีนีบาร์เรประคายดอกไม้มาได้ปุ๋ยเรื่องเพียงแต่ในเดือนจังเนี่ยส่งข่าวทวีเนี่ยดูเรื่องโจลานีบาร์เรประคายดอกไม้ก็มองดูยูนิตมองใส่จีวานีมาเนี่ยก็มันเป็นการตัวเวทตัวชาร์ดมองใส่ที่ด้านเลยไม่ใช่แต่แค่แข่งอะไรจังนู้ดที่ส่งวิตรงแต่ยังเพียงแต่แค่เรื่องโลกมองดูแข่งโอชมุอุสวงอาเปียวบาร์เร
เอาเด็กอะขโมยมองดูยูอุตส่าห์เนาะ
ချင်းလာတဲ့စုပြီးတော့ညက်သွားတာမိုင်းပွဲမိုင်းပွဲပြီးတော့တနေ့နဲ့လည်းပြစ်လို့ပြစ်သွားတယ်ကျွန်တော်မြောက်ပေါ့ဗျာဟိုကတော့တမရတော့ဟိုဟိုဖြစ်မှာပေါ့တက်ကတော့လိုက်ရှင်းတာပဲလုံးလုံးဆိုတော့တလောကအဲ့မှာတော့အရာအစီပြတင်းပေါ်နေတော့အရာအစီဖြစ်ဖို့တော့ညားပါမရှိဘူးလောလောကခမောင်းတက်တာမရှိဘူး
မနေ့က mindset တက်ခတ်ခဲ့တယ်ဗျာအာစာဖွင့်ဖြစ်တယ်လို့ပြန်ကြဲဝင်ကြီးဌာနကထုတ်ပြန်ထားပါတယ်ဒါအပြင်နေ့တမနေ့နေလွန်ချီရောမှာလည်းမနေ့ကညနေပိုင်းလောက်မှာလက်နက်ကြီးကြီးကြောက်ပောက်ခွေခဲ့တာကြောင့်နေလွန်ဒေသခံတို့တင်ဆုံပြီးနှုတ်တန်ရရှိခဲ့တယ်လို့ကိုအန်တရာပြောပါတယ
်အေးနေလွန်ရွာနာနားမှာသင်ရင်ကဘုံစောက်လုံးချရဲလို့ပြောတယ်ဒီဖြစ်ဖက်ကဒီချောင်းနာချောင်းချောင်းတန်းတဲ့ဆိုအနောက်ဖက်ချင်းနေတော့အေးအနောက်ဖက်ချင်းက3လုံးအဖြစ်ဖက်ချင်းက3လုံးအေးဘုံချောင်းလုံးချရဲအခါအေးမင်းလုံးရောကအသက်၁၆နှစ်အရွယ်ကလေးပြောင်းတည်သွားတယ်။အမင်းသားရင်တန်းလန်းနဲ့ဝတ်တည်သွားတာ။ဒဏ်ရာရတဲ့နှစ်ယောက်ပါသူ့ရဲ့အဖေနဲ့အမေဒဏ်ရာကတော့တိတ်ကြီးကြီးမှမမဟုတ်ဘူး။နောက်ဆောင်တဲ့ဆိုတဲ့ဒီချင်းတိုင်းရင်သားရခိုင်မင်းရခိုင်ပြည်မှာတဲ့ချင်းလူမျိုးတွေပေါ့။ချင်းလူချင်းလူမျိုးတွေနေတဲ့ရွာကိုလေအဲ့လိုလက်နေကြည့်တဲ့ဒီလေဘောင်းနဲ့ဘုံကျဲလို့ဟိုလူချင်းတယောက်တည်သွားတယ်။သူလည်းအခုဆိုလို့ရင်မင်းသားကိုတင်လာဖို့မင်းပြောက်ကိုတင်ယူလာဖို့တဲ့ပြောလို့မင်းပြောက်ကိုတင်ယူလာတော့ဒီခင်ဗျာ
မင်းပြောက်ပြေခတ်မှုနဲ့ပတ်သက်ပြီးတမ်တော်တာဝန်ရှိသူတွေကဝီရော်ရီကဆက်တူချက်ပေးမယ်လေဖုန်းလက်ခံချေဆိုခေချင်းမရှိပါဘူးပြည်ထရေးပိုင်းတွေမှာလည်းမင်းပြောက်နဲ့အတွင်းကမေလွန်ချေရနေမှာရှိတဲ့ကန်ဒီတိုင်းဘို့ကိုတမ်တော်လေးချင်းအကြောင်းကိုအဲဖွေးကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲချင်းထိုင်စွာဖြစ်ပေါ်ခဲ့ပါတယ်ရခိုင်နောက်ပိုင်းမှာတမ်တော်ဖက်ကလူဝင်ရလက်နက်အင်အားတွေတိုးမြင့်နေတာတဲ့ကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့အဲဖွေးဖက်ကပြောဆိုထားပါတယ်လက်ရှိချိန်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာတိုးလာတယ်လို့နေရာစွန့်ခါထွက်ပြေးတင်းချောင်ရသူတွေလည်းတနေ့ဆက်တနေ့ပုံမှန်မပြတ်လာတာဖြစ်ပါတယ်ကျွန်တော်တက်နိုင်ပါစစ်တီမျိုးကလည်းတည်င်းပြပို့နေတာလည်းဖြစ်ပါတယ်ခင်ဗျာ
တန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် ရှိဘက်ဂန်းကြီးကနေလေပိုင်းဒီနေ့ဒီတိကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးသေဆုံးသူရေအတွက်ဒေါ်လာနေပြီးရောဂါကူးစက်မှုတွေဟာအဆိုးဆုံးအခြေအနေကြုံလာရနိုင်သေးတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးတွေကပြောဆိုနေကြပါတယ်။ VOA သတင်းတောက်အဲလစ်ဘက်လီရဲ့သတင်းတော်ကိုကျွန်တော်သိတဲ့အခုတင်ပြပါမယ်။သေဆုံးတဲ့ရေအတွက်နဲ့ကူးစက်တဲ့ရေအတွက်ဒေါ်လာနေတဲ့အတွက်လဲအမေရိကန်ပြည်ထောင်စုမှာလူအချင်းချင်းတယောက်နဲ့တယောက်နီးနီးကပ်ကပ်မနေဘဲခပ်ခွာခွာနေကြဖို့အိမ်ထဲမှာပဲနေကြဖို့ဆိုတဲ့သတိပေးချက်ကိုဧပြီလကုန်အထိသံတမန်တော်လင်းဆွမ်းကဒုပြီတက်မှတ်လိုက်ပါ
We don't want to do well and then end a little bit early and have it start
going. ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကာကွယ်ရာတွေကိုအချိန်မတန်ခင်ဆော့ဆုံးသက်ပြီးမှတစ်ခါပြန်ကြုံရတာမျိုးမဖြစ်စေချင်တဲ့အကြောင်းဒါမဲ့ဂျွန်လတရနေ့လောက်ဆိုရင်တော့ယောဂကဆူကြီးရဲ့ဒဏ်ကင်းလို့ပြီးပြန်လည်နိုးထနိုင်တဲ့အခြေအနေရောက်မယ်လို့မျှော်လင့်တဲ့အကြောင်းသံတမန်ထရန့်ပြောသွားခဲ့တာပါအမေရိကန်ယောဂထိန်းချုပ်ရေးဘုတ်ဌာနကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်ပြည်နယ်နယူးဂျာဆီပြည်နယ်နဲ့ကနေတိကတ်ပြည်နယ်တွေကို14ရက်ခီးမသွားဖို့အမေရိကန်ပြည်သူတွေကိုတတိပေးထားပါတယ်။နယူးဂျာဆီပြည်နယ်အုပ်ချုပ်ရေးမှူးဖီလ်မာဖီကိုတိုင်လည်းယောဂကူးစက်သူတွေပိုများနိုင်နေဆိုတာကိုတတိပေးပြောဆိုနေပါတယ
်။ Part of it's due to community spread but a big part of it is we have opened up
ဒီလိုတိုင်းဝိုင်းနေကြယောဂကျန်တဲ့မှုတွေထိုးလာနေတဲ့အနေအထားအရကျွန်တော်တို့အနေနဲ့ယောဂရှိမရှိစမ်းသပ်တာတွေကိုအင်တိုက်အားတိုက်လုပ်ဖို့လိုပါတယ်လို့ပြည်နယ်ဥချုပ်ရေးမှူးဖီလ်မာဖီပြောဆိုသွားတာပါအခုဆိုရင်ဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိစမ်းသပ်ဖို့ဆိုတာကလည်းရှစ်ပိုင်းအထိစောင့်နေကြမလို့တော့ပဲမိနစ်ပိုင်းအတွင်းအဖြေသိလာနိုင်ပြီလို့ဒေါက်တာဆွမ်ကပြောပါတယ
် The FDA authorized a new test developed by Abbott Labs
American Solar Policy was the FDA ဌာနရဲ့ Abbott တခွဲကန်းကစစ်ဆေးတဲ့ဒီလန်းစ်တစ်ခုကိုသုံးပြီး5မိနစ်တွင်မှတည်ချင်သိနိုင်ပါတယ်ကျေကျေပြမဲ့ဒဟုံတို့ဆက်သက်စစ်ဆေးတာတွေကလည်းကျွန်တော်တို့ရဲ့စောင့်ကြည့်နိုင်စွမ်းစစ်ဆေးနိုင်စွမ်းနဲ့ယောဂထိန်းချုပ်နိုင်စွမ်းတွေတိုးလာပြီးနောက်ပိုင်းဒီ virus ကိုအဆုံးစွန်သုံးသင့်နိုင်မှာပါလို့ဒေါက်တာဆရန်ကပြောသွားခဲ့တာပါအမေရိကန်စားသောက်ကုန်နဲ့ဆေးဝါးဆိုင်ရာဌာနရဲ့ Adbot တခွဲခန်းကဒီသတင်းဘက်ကစပြီးယောဂပိုးရှိမရှိဆန်းသက်သားတွေကိုတရက်ကို9000လောက်လုံနိုင်မယ်လို့ပြောလင်းတဲ့အကြောင်းဒေါက်တာဆရန်ကပြောပါတယ်ဆန်းသက်သားတဲ့လူတော်တော်များများကယောဂကူးစက်နေတာကြောင့်လဲနောက်ရေရှိမှာဘာလို့ဆက်ပြစ်လာမလဲဆိုတော့ပြည်နယ်အုပ်ချုပ်ရေးမှူးတွေစိုးရိမ်နေပါလေ။လူ ਈ ဇီယနာပြည်နယ်အုပ်ချုပ်ရေးမှူးဂျွန်အဲရဝတ်စ်ကခုလိုပြောပါလေ
။ We remain on a trajectory really to overwhelm our capacity.
ပြည်နယ်လမ်းကြောင်းကိုချိန်ကပ်ပြီးဆက်ကြည့်မယ်ဆိုရင်ပြည်ပြည်လက်ပထမပတ်လောက်မှာကျမကြီးဆောင်ချောက်တဲ့ကိစ္စကကိုဝင်ကိုအားတဲ့အကြီးကျယ်မနိုင်ဝင်ထမ်းရတာမျိုးတွေအမှန်တကယ်ဖြစ်လာနိုင်တယ်လို့အုပ်ချုပ်ရေးမှူးဂျွန်အဲရဝတ်စ်ကပြောသွားတာပါ။လူ ਈ ဇီယနာပြည်နယ်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနေရာတွေထဲကတစ်ခုဖြစ်ပါလေ။ဒါကြောင့်လေဆေးဘက်ဆံရနဲ့လိုအပ်တဲ့ပစ္စည်းတွေလိုသလောက်မရနိုင်တဲ့အခြေအနေမကြခင်ရင်ဆံရနိုင်တယ်လို့ဟုတ်ချုပ်ရေးဘုဂျွန်အရဝတ်စ်ကပြောပါတယ
် We think the first real issue is going to be ventilators and we think it's about the fourth or fifth
issue clear the issue is down in the new orleans ဒီလား၄ရက်ဆိုရင် new orleans ဒေသကလူတွေ that issue clear that issue ဇက်ဒီအခုလိုတဲ့သူတွေကိုကျွန်တော်တို့တတ်ပေးနိုင်တော့မှာမဟုတ်ဘူးလို့ထင်ပါတယ်ရဲ့တော်ကြားရင်ဆေးရုံမှာကရင်တွေလဲထားကြရှိတော့မှာမဟုတ်ဘူးလို့ဂျွန်အရဝတ်စ်ပြောသွားခဲ့တာပါတဗရဒုံနေဖန်ကတော့စီအတွင်းထုတ်လုပ်မှုမျိုးကိုပြန်ပြီးခွင့်ပြုတဲ့ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုဥပဒေကိုအသက်သွင်းပြီး General Motors ကားကုမ္ပဏီကိုအသက်ရှူဇက်တွေထုတ်လုပ်ခိုင်းထားသလိုအစိုးရအနေနဲ့လည်းနှာခေါင်းစွပ်ထုတ်တဲ့ကုမ္ပဏီတွေနဲ့ဥပပေါင်းဆောင်ရွက်နေပါတယ်။လွှတ်တော်အမတ်တွေကစီးပွားဆိုင်ရာထောက်အပံ့ပစ္စည်းတွေပို့ပြီးပေးနိုင်မှုကြိုးပမ်းနေသလိုအချိန်ထဲမှာအမေရိကန်ပြည်သူတွေဖြစ်နိုင်အိမ်ထဲမှာပဲနေဖို့စောင့်နေကြတာပါ။စီးရုံတွေမှာဆရာဝန်တွေကထောက်အပံ့ပစ္စည်းတွေကိုစောင့်နေကြပြီးကျောင်းကကူးစက်မှုပိုဆိုးလာမယ်အခြေအနေကိုလည်းတွက်ဆမျှော်လင့်ထားကြပါလေ။သမ္မတဒေါ်နယ်ထရန့်ကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုအတွင်းသေဆုံးမှုအများဆုံးအခြေအနေဟာလာမယ့်နှစ်ပတ်အတွင်းမှာဖြစ်နိုင်တယ်လို့တွက်ဆထားကြပါခင်ဗျာ။ကျွန်တော်သိကြပြီပ
ခုဆက်ပြီးတော့အင်္ဂါညတရက်လီတိုင်းအစီအစဉ်ကိုထုတ်လင်းပါမယ်။မြန်မာပြည်မနဲ့တောင်ရံဒေသတွေပေါင်းပြီးပြည်တော်စုမြန်မာနိုင်ငံရဲ့လူဖြစ်လာဖို့ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ83နှစ်ပြည့်ခဲ့ပြီပါပြီ။ခုချိန်မှာတော့21ရာစုပင်လုံညီလာခံကိုခေါ်ယူပြီးခင်းနဲ့လျော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးကြိုးစားနေကြပါတယ်။တိုင်းရင်းသားတွေလူလာတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့ကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေကိုပြည်တော်စုကြီးနှီးပြီလားဆိုတဲ့ခေါင်းစဉ်နဲ့ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ကကုသညွန်စီစဉ်တင်ဆက်ဆွေးနွေးထားတာကိုအင်္ဂါနေ့ဒိုင်းလိုင်းအစီအစဉ်ဖြစ်ပြန်လည်ထုတ်လွှင့်ပေးလိုက်ပါရခင်ဗျာ
္လာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနီးပြီလားဆိုတာပါမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်အောင်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ကဆိုရင်တော့83နှစ်ပြည့်ပါပြီအခုအချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ရှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုကြီးစောက်ရီလုံးပန်းနေကြပါတယ်တိုင်းလာတွေတောက်လျှောက်လူလာနေတဲ့ပြည်အောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြလန်းခွင့်ရဖို့လက်ရှိကြုံရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီကချင် State Democracy Party ကဥက္ကဋ္ဌဒေါက်တာတူးကြဖြစ်ပါတယ်ခင်ဗျ။ဒေါက်တာတူးကြလေးလိုက်မှာပါရှိပါတယ်။နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မတွေလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်။နှစ်ဦးစလုံးလေးလိုက်မှာပါရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တာတူးကြကြားပါလားခင်ဗျ။
ဟုတ
်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရယ်ပြည်အောင်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြည်ထောင်ခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြကိုတိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကအမျိုးသားညီလာခံမှာလည်းတစ်ချောင်းလုံးပါဝင်ခဲ့တယ်အခုလက်ရှိပြည်လုံးညီလာခံတွေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ်
ဟုတ်ကဲ့ဗျာဥစ္စာကျွန်တော်ကိုကျွန်တော်လက်ဆက်ပြပါကျွန်တော်တော့ဒီချင်းချင်းနဲ့ဒီတို့ပါတယ်ဥက္ကဋ္ဌတော့တွေ့ကြပါအဲ DSP ဥက္ကဋ္ဌတော့တွေ့ကြဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်ညီမတကာရဲ့ဒီနိုင်ငံရေးအဲဒီကြီးကြီးဒီဆောင်မှုဖြစ်တဲ့ကိုအဲကျွန်တော်ကဆိုလို့ရှိရင်တော့ဒီဒီဒုတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးပြတ်တာဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြတ်တာနိုင်ငံရေးဖြည့်ရှင်းဖို့ဆိုတာကိုပြတ်ခွက်ခဲ့ပြီးတော့မှအဲဒီစီးရဲနေပဲဖြည့်ရှင်းခဲ့တော့ဒါဟိုညီကိုင်းရေးတွေဆိုလို့လည်းလာဝေးခဲ့တာပေါ့။ဒါမဲ့2020ကပဲပြည်တဲ့နောက်ပဲဆိုရှင်အဲတက်လာတဲ့အပြည့်ရဒါမဲ့ဦးတည်စီကဒီနိုင်ငံရေးပြတ်တာနိုင်ငံရေးဖြည့်ရှင်းရမယ်ဆိုတော့လက်ခံပြီးတော့မှသိသူဆွေးနွေးပွဲတွေကျင်းပလာတာပေါ့လေ။အဲ့တော့ဒီဟာကအခုနောက်ဆုံးမှာဆိုလို့ရှိရင်ဒီ27ရာစုပြည်လုံးညီလာခံဆိုတာကိုပြပါတာပေါ့။အဒီနေ့မကုန်ခင်ယူကပဲမတိုင်နဲ့သူကညီလာခံပြပဖို့လည်းအလားအလာရှိတယ်လို့ကြားသိရတယ်။ဒါဒီဟာဒီညီကြီးတွေဆောက်တဲ့နေရာမှာမိမလမ်းမှာလည်းသွားနေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့ဒါမဲ့အခုရှိတာကအဲ့ဒီညီလာခံဒါရဲ့စနေပွဲပေါ်လေတဲ့တော့ကိုဖြောင်းဖြောင်းဖြူးဖြူးမကျင်းပနိုင်တာတခုကတော့နည်းနည်းပြူပြီးတော့အဲ့ဒါတော့ဒါဒီပေါ်မှုတွေတော့ဒီကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံရေးရှိနေတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းနေနေရမှာပြည်သူစုနေပွဲလုပ်တဲ့နေရာမှာဒါဖြစ်အဲ့နဲ့ကျွန်တော်ကဒီကိုယ်စီဒီစုနေနယ်ပေါ်အကြီးကြီးတယ်အဲ့လိုဖြစ်လို့ဆိုလို့ချင်းတစ်ဖက်မှာဒါအပြစ်ခံရပြေးထားရမှာအဲ့ဒီအမျိုးဆုံးဒါအရာရေးအပြစ်ခံရစေရင်လောက်ထားပြီးတော့မှနိုင်စနစ်ကိုကျင်းပဖို့သွားတယ်ဆိုအဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့ဒီဟာကအခုအပြည့်အဝဖြစ်နိုင်တယ်ပေါ့တက်ဘွေးဒီခါလေးရှိလာတယ်အဲနိုင်စနစ်ကိုရလည်းဒါပြောမယ်ဆိုလို့ရှိရင်ဖြောင်းဖြောင်းဖြူးဖြူးစနစ်ကိုအပြည့်ခဲ့တယ်ရှိတယ်ဘာပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးညီလာခံကဆက်တဲ့ကျင်းပသွားမှဖြစ်တယ်ပြည်လုံးညီလာခံရဲ့နောက်ဆုံးပါတယ်ပါလေဒီဖက်ဒရယ်ဒီမိုကရေစီတောင်းဆိုဆိုဖြစ်တယ်။ဒါဒီတင်းကြမ်းရေးကိုရရှိစေမဲ့မင်းလားဖြစ်တယ်လို့ပြောတာ
။ဟုတ်ကဲ့ဗျာ။
ဒါကြောင့်မလို့ဒီအခုဒီကမှာဒါအဲဒီကျလို့နိုင်ငံမှာညီကမ်းရေးရရှိဖို့ရှေ့ကိုတွန်းနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက်တ
ယ်။ဟုတ်ကဲ့ဒေါက်တာတူးကြာခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပို့ပြီးတော့တိုးတက်လာတယ်ပေါ့။ဒီနေရာမှာကျွန်တော်ချက်မိခြင်းကဖရက်ဆိုတဲ့အသုံးလုံးပါအရင်တော့ကဆိုရင်ဖယ်ရယ်ဆိုတဲ့အတုံးတော့သုံးမယ်ဆိုရင်စစ်ဆိုးကဟိုးရင်လက်ထက်ကဆိုရှင်ဒါခွတ်ထွေဆိုတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယာဆိုးရတွေကိုနိုင်ကဖယ်ရယ်ပြည်အောင်စုဆိုတဲ့စကလုံးကိုသုံးပါတယ်ခင်ဗျာအဲ့တော့ဖယ်ရယ်ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအဆိုးရတွေပြောနေတာနဲ့တက်မလို့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပဲလားလို့ခံယူပါလားကွဲလွက်မှုတွေရှိပါလား
ကျွန်တော်ခံယူတာကဒီဖယ်ရယ်ပြည်အောင်စုကပူပေါင်းရေးပါခွတ်ထွေရေးမို့ပါသတ်သေးမှုနဲ့အဖွဲ့အစည်းကိုကြည့်တော့မှပြည်ထောင်စုကိုဒီအားလုံးတန်းတူညီကြအခွင့်အရေးရရှိလို့မှကိုယ်ပိုင်ပြတ်သားခွင့်အမျိုးသားတန်းတူအခွင့်အရေးကိုယ်ပိုင်ဥချုပ်ရဲ့ကိုယ့်ဘာကိုဖန်တီးဖို့ဆိုအပ်ရင်းနဲ့ဒီပြည်ထောင်စုကိုဒီနေ့ဒီနေ့တကျဖွဲ့စည်းတော့မယ်ဖွဲ့စည်းထားခဲ့တယ်လို့ရှိရင်ကျွန်တော်ဒီပြည်ထောင်စုကညီကြတာရမယ်ပါပဲအခွင့်အရေးတွေလူတွေကစိုင်းသားကြတာမရှိပါဘူးဒါပြည်ထောင်စုထိုင်ထိုင်နေနေအားလုံးတန်းတူအခွင့်အရေးနဲ့ပူးပေါင်းနေထိုင်ခြင်းနဲ့
်
ဟုတ်ကဲ့ကျွန်တော်အဓိကမေးချင်တာကဒီ Ferrari ဆိုတဲ့အုံနှုံးပေါ့နော်အစိုးရက၃နဲ့ Ferrari ဆိုတဲ့အုံနှုံးပေါ်မှာဝိဝါဒကွဲစရာရှိလားဒါကတိုင်းသားတွေလူလားနေရဲ့ Ferrari ဆိုတဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျတိုင်းသားလူသားတွေအနစ်သာရကဘာလဲဆိုရှင်လည်းတဲ့ခုနကနေပြန်လို့ညလာကတော့ဘုဒ္ဓအသံပြောခဲ့တဲ့ဂိတိစကားပဲမို့လေကိုပဲပြတ်တန်းဆိုပြီးအမျိုးသားတန်းတူဆိုရပြီးဝရရှိတဲ့ကိုပဲအုပ်ချုပ်ရေးရှိတဲ့အဲဒီပြည်ထောင်စုဖြစ်တဲ့ဒီလိုကြည့်လို့ပြည်ထောင်စုကိုတည်ဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါကိုပဲအကောင့်တွေဖော်ပြချင်တာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြောမှာညီကျန်းတည်ဆောက်တဲ့နေရာမှာအဲဒီပုံစံမျိုးနဲ့ဒီတော့သူ့ကိုဖော်ဆောင်စေချင်တယ်။ဒါကြောင့်မလို့ဒီနေရာမှာဒီကဒီကျွန်တော်ပြတာဒီတိုင်းသားပြတာကျွန်တော်အမြင်နဲ့တည်းဆိုလို့ရှိရင်တော့အဲဒီစစ်မှန်တဲ့ဆက်တဲ့ဒီတော့သူ့စီဆောင်ရေးပဲဖြစ်ပါတယ်။အဲ့ဒါကြောင့်ကနပြောသူတို့ပဲစစ်မှန်တဲ့ဆက်တဲ့ဒီတော့သူ့ဆိုတာကအလုံးတန်းတူဖွင့်ရတဲ့ဓာတ်သူရင်ကနေဆိုင်နိုင်တဲ့အဲဒီဒီဒီတုံးတဲ့နေဆိုင်နိုင်တဲ့ဒီတော့သူ့ကိုဆုလို့တာဖြစ်တယ်။ခွဲတူရေးဆိုတာကိုဒါသိချက်မှမဖြစ်သားပါဘူး။
ဟုတ်ကဲ့ခင်ဗျာဒေါက်တာတိကျလီလိုင်းမမခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ဒင်းရဆရာကုတီဟာဖိတ်ခေါ်ကြပါလေကုတီဟာကြီးခုနကကျွန်တော်ခုနကဒီဒီလက်ရှိပင်လုံနဲ့အချိန်ဒီလက်တွေ့အချိန်ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတီဟာကိုအဓိကမေးချင်ပါတယ်ခုနကပြောလို့တိုင်းသားတွေဘက်ကလူလာနေတဲ့အချက်ဒီအခုပင်လုံဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီအဲ့တော့လူလာနေတဲ့အချက်ဒီနဲ့အစိုးရဘက်တပ်မတော်ဘက်ပြောနေတဲ့အချက်ဒီကနှီးစပ်မှုရှိရလားတော်တော်ကြီးကော်ဟာနေလားကုတီဟာအမြင်သိချင်ပါတယ်
ပုံလည်းတော့တော်တော်ကြီးကွာဟာနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့စန့်ကြတဲ့ကိစ္စတွေကျွန်တော်တို့အောက်ခြေမှာဖြည်းဖြည်းမှုဖြစ်တဲ့ကိစ္စတွေပြန်ပြန်ဖြစ်လာတယ်ကျွန်တော်နားလည်တယ်နောက်တစ်ခါသူလေးနေနဲ့ကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အချိုးဆူးလေးပွဲဒီမှာပဲအလားပြဿနာတွေရလားဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆူးလေးပွဲတွေကလည်းရင်းနှောင်းလည်းကျွန်တော်တို့ဆွေးနွေးတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုဘေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ကွာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်ခြေလဲမှုတွေနဲ့ဖြစ်ဆက်ခဲ့ရတဲ့ကိစ္စတွေအများကြီးနောက်ဆုံးမှကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဆုစရာဖြစ်လာတော့ပေါ့ကွာဟိုဒီသားမတည်လဲခဲ့လို့ပေါ့အဲ့ဒါအဓိကဆိုတော့ဟိုသားညုံပြောတာအမှန်ပဲကွာကျွန်တော်တို့ဒီအင်းလုံး sorry ကျွန်တော် federal နဲ့ပတ်သက်ပြီးတော့တိုင်းသားတွေကခံစားနားလည်ထားတာတော့အစိုးရခံစားနားလည်ထားတာတော့ကတက်မတော်ပေါ့နော်ပို့ဆိုတာကတက်မတော်ကသူကဒီ federal ဆိုတဲ့စကားလုံးကလက်ခံလာတာဘာမှမကြသေးဘူးသူက federal ကိုခွဲထုတ်ရေးဆိုပဲဆိုပြီးတော့တခါညီနာချင်းခြားတာတော့ဟိုဆိုတော့တော့ပြီးတော့သူကကျွန်တော်ဒီတိုင်းသားအရေးထုတ်ရှားနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လည်းသူကထိတ်ထိတ်ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့ခါကျတော့အဖွဲ့အစည်းဖြစ်တဲ့ခါကျတော့ကျွန်တော်တို့ကသူကစစ်တပ်နှစ်ခုဖွင့်ထားလို့ဖြစ်တဲ့တစ်ဖက်ကနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့သူ့ရင်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အဲခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကိုင်တွေကြားမှာပေါ့နော်ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲလို့ကမတော်တာတဲ့ကိစ္စမျိုးတွေဟာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့ဒီကတ္တနာကနှစ်ခုကဟိုလိုဖြည်းဖြည်းဖြည်းချင်းကျွန်တော်တို့ဒီအစိုးရလည်းအဲ့ဒီကြားထဲမှာညက်လာတယ်ဘာလို့ဒီကိုတက်ကလည်းဒီ federal ကိစ္စကိုဟိုတက်တဲ့ကောကသူ့မှာတက်သားတဲ့ဒီ blue federal ပုံစံတက်သွားမယ်ဆိုတော့ energy အစိုးရလည်းတက်သားတဲ့ပုံစံမှရှိရတာကြတော့တိုင်းသားတွေလိုလားတဲ့ပုံစံဒါတော့တစ်ခါဒီတို့တက်မရောလိုလားတဲ့ပုံစံနဲ့သူ့ပုံစံနဲ့ကြားမှာဒီတိုင်းမို့တော်တော်လေးအကျက်ပဲရှိတယ်ဘာဖြစ်လို့ဆိုတော့ तू အဲ့ပုံစံကိုခြားမပြနိုင်တဲ့အတွက်ကြောင့်မလို့ဈာချဖို့တော်တော်ခက်တယ်ဆိုတော့တကယ်တမ်းတော့ကျွန်တော်တို့က federal ကိုဟလာဟိုတနက်တန်ရက်ချင်လို့ပြောနေတာဗျာနိုင်ငံရေးအရာ federal ကိုဟိုစနစ်ကိုထူထောင်ခြင်းတဲ့စိတ်ကအဲ့ဒီ၃ဘွဲ့မှာတပားလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ federal တည်ဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရဲ့ချင်းချောင်းမှုပဲအဲ့တော့ဒီ၃ဘွဲ့လုံးမှာကျွန်တော်တို့ညကြေတစ်ခုရှာပြီးတော့ federal ကိုကျွန်တော်တို့ပရမတ်တစ်ဆင့်အနေနဲ့တည်ဆောက်ဖို့လိုတယ်လို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်ဘူးကျွန်တော်ဒီစိတ်ကမြင်ရတယ်ကျွန်တော်ဒီတနက်တန်လေးရက်ချင်လာကျွန်တော်တို့သဘွဲပိုင်းမှာတက်လိုက်တာတကယ်တော့နိုင်ငံကြီးညီမချက်နဲ့ပတ်သက်ရင်ကြောင်းတော့ကြီးကြီးကတော်တော်ကွာတယ်ဒီတကုံးဘွဲကတော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှိမှာကျွန်တော်တို့ဒီတိုင်းပဲစက်တနာဥလဲဥလဲနဲ့ဖြစ်မယ်ကျွန်တော်ဒီတနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီလက်ထက်ကရင်ပန့်ကျင်မှုကပိုပြီးဆိုးတော့ပိုပြီးကျွန်တော်နောက်ထပ်ကြောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကပါလဲဆိုတော့ဒီနေ့တိုင်းသားရဲ့သဘောထားလို့ပြောရင်တကယ်တမ်းကျွန်တော်တို့ဟိုအရင်ကျေလောင်တဲ့အတန်ကလက်နက်ကင်တိုင်းရင်းသားအဖွဲ့ရဲ့သဘောထားပုံပြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးနည်းနဲ့ဖြည့်ချင်းတယ်နိုင်ငံရေးအရာကျွန်တော်တို့ဟိုလိုလားချက်တွေကိုရအောင်လုပ်ထူးသားတယ်ဆိုတော့တိုင်းသားဒေသတွေမှာလည်းဟိုကျေပြတ်လာဖို့လိုတယ်တွင်ကျေလာဖို့လိုအပ်တယ်အငြင်းရစ်တွေဖို့လိုအပ်တယ်အခုကနိုင်ငံရေးပါတီတွေတိုင်းသားနိုင်ငံရေးပါတီတွေအဲ့လိုအားမကောင်းမင်းတွေကျွန်တော်တို့ငြင်းငြင်းဆွေးနွေးတဲ့အခါမှာလက်နက်ကင်အဖွဲ့စည်းကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဘက်ကဆိုလဲတနက်ကင်ဖွဲ့ရဲ့သဘောထားတွေကပုံပြီးပြင်ထန်တယ်သူတို့တွေညှိတဲ့ခါကျတော့ကျွန်တော်တို့ရှိမတူဘူးဆိုတော့ဒါတွေအများကြီးညှိရမယ်အဓိကတော့သုံးခုကျွန်တော်တို့ညှကြည့်ရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လိုတယ်မဟုတ်ပဲနဲ့အားလုံးလိုချင်တဲ့အတိုင်းပဲဖြစ်နေတယ်ဆိုလို့ရှိရင်တော့ကျွန်တော်တင်တဲ့တော်တော်လေးကိုမလွယ်ဘူးစိတ်ငုံမှုကြီးမားတယ်ကျွန်တော်ဒီ စက်တမ်းလေးလည်းမဖြစ်နိုင်ဘူးရှေ့စက်တမ်းမှလည်းမသိကြဘူးလို့ပြောတယ်မှာဟုတ်
ဟုတ်ကဲ့ကုတီဟာကျေးဇူးပါကျွန်တော်တော့သူကြောင့်လည်းကုတီဟာဒီလိုင်းမှာခန့်နေပြီးပါအောင်ခင်ဗျာတော်ရှင်တော်များများလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းမှုတွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးတော့ပါမယ်တော်ရှင်တွေကိုအရင်ဆုံးကျွန်တော်ကုစလိုက်ပွေကွန်ဖိတ်ခေါ်ကြပါလေကုစလိုက်ပွေကွန်တူတူတုံနဲ့ဆွေးနွေးမေးမြန်းနိုင်ပါတယ
်ဟုတ်ကဲ့အတမတော်ရောနောက်ပြီးတော့မှလေးနဲ့ကင်ရောကျန်တဲ့သူကလူထုကြီးကိုစားတော့တိတ်လူထုကိုစားတော့သူတို့အပြူတွေလည်းကျွန်တော်တို့မဆူနိုင်ပါဘူးသူတို့လင်းနေကြိုင်နေဖြစ်တဲ့အတွက်သူတို့ကချစ်တာကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့သူတို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့ဆွေးနွေးတဲ့ချိန်တည်းရင်သူတို့ကသူတို့သဘောထားကူးလေတော့ကျွန်တော်တို့တွေ့ရတယ်ဒီစားတော့မြန်မာနိုင်ငံကဆိုရင်တော့အရင်တုန်းကဒီမိုကရေစီရှင်နေတဲ့တွားတယ်ဖေဒရယ်မပါလို့သူတို့ပြန်လေကိုယ်ကြီးလို့မှလင်းနေပြန်ကြင်ရတာဥပမာရုရှားကိုတွေ့ရခြင်းလည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီရှင်မကောင်းတဲ့ရုရှားလည်းပြန်ပြုတ်ကွေးတာပဲအဲ့ဒီမြန်မာနိုင်ငံနဲ့ရုရှားကိုရှင်တွေ့ပြီးတော့မှချိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပေမဲ့မြန်မာနိုင်ငံကဖေဒရယ်မခိုင်မာလို့ပြန်ကိုရတယ်။ရုရှားလည်းဖေဒရယ်ကောင်းပေမဲ့ဒီမိုကရေစီရှင်မခိုင်မာပြန်ကိုရတယ်။အဲတော့အခု27ရာစုပြည်လုံးကြီးလာကမှပြန်ဆွေးနွေးပြည့်ဖြေကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနွေးတော့ပဲနဲ့ဆက်လက်ပြီးတော့မှအဖြစ်ပေါ်နိုင်တဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနွေးနေစဉ်ပူကောင်းမယ်။ဥပမာဟိုမြန်မာနိုင်ငံကိုပြည်နယ်ဆက်လက်ခုနဲ့ဖြည့်ရှိနေဆိုတဲ့ဥစ္စာတောင်မှမဆိုးရနိုင်ငယ်နဲ့တိုင်းလူလူပြည်နယ်လူလူတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဘုံဝါဝါလေးရှိသေးတယ်လို့ကျွန်တော်ပြောတင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါနောက်ထပ်သွားရှင်သူဖိတ်ခေါ်ကြပါလေကိုစိုင်းအောင်ကျော်ဆန်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျတူတူတူလေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်ဒီရှမ်းပြည်နယ်နေတော်လေးနော်တာကြုံမင်းအွန်လိုင်းပို့တဲ့တဝန်လာတဲ့မှာရှင်းရှင်းလင်းလင်းပို့ထားပါတယ်။လက်နက်ချမှတာလည်းနိုင်နိုင်ရမယ်ပေါ့နော်။ကျွန်တော်တိုင်းတဲ့လက်နက်ကင်တွေလည်းလက်နက်ဘူးမှမအချင်ဘူးလေနော်။တမ်တော်လည်းလက်နက်ချတယ်။တိုင်းတဲ့လက်နက်ကင်တွေလည်းလက်နက်အကုန်လုံးချော့ချမှတာလည်းတိုင်းပြည်ငြိမ်းချမ်းမှာပါလို့တယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငြိမ်းချမ်းရေးဆိုတာနောက်ဘွားတော့အိမ်မက်တော့ဖက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါတယ်ကုတီးလည်မှုကုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြန်မာဖုန်းတီးရတော့အတားမှလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့အခုတောင်ဆောက်စီကြီးစိတ်တက်နဲ့အရင်ကစိတ်တက်နဲ့အတားမှပါချတာလို့ဖြစ်ပါတယ်ခင်ဗျဘာဖြစ်လဲဆိုရင်တော့စစ်တဲ့စစ်တော့စိတ်တက်နဲ့အခု2015စိတ်တက်ကပြောင်းလဲသွားလို့ဖြစ်ပါတယ်ခင်ဗျဘာလို့လဲဆိုရင်ကျွန်တော်တို့ကတော့ငင်းညာရေးကိုတော့လုံးတိုင်းရင်းသားတွေကလူချင်းတယ်เนาะပြည်သူကအများဆုံးလူချင်းတယ်ဒါမှမဟုတ်เนาะအစိုးရစစ်တပ်ကเนาะသဘောထားမယိုးတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့เนาะဒုက္ခရောက်နေဦးမှာဖြစ်ပါတယ်ဘာဖြစ်လဲဆိုရင်เนาะအခုကเนาะရခိုင်ပြည်သူတွေကိုလည်းเนาะမတရားเนาะလက်နက်ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်နောက်ပြီးတော့ရခိုင်ပြည်သူတွေဖတ်ပြအောင်လို့เนาะသူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးလက်နဲ့ကြည့်နေပြစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဒီမှာဒီမင်းညာဘုနော်ပြန်လဲပေါင်းစည်းဖို့ကတော့အပြာမဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကိုတိလည်းမူကျေးဇူးပါတယောက်ကြောင့်ဆက်ခေါ်ပါမယ်ကိုခိုင်ဆိုးကိုခိုင်ဆိုးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ပေးထဲပေးထောင်စုကြီးနဲ့ပေးထောင်စုကြီးနီးပြီလားဆိုတော့ခေါင်းဆောင်နဲ့ကျွန်တော်သိနေရမယ်ဆိုလို့ရှိရင်တော့ပေးထောင်စုကြီးတော့မနီးသေးဘူးကျွန်တော်ကပြောရှင်လဲ။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့ဟောပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်ဟာဟိုတော်မှနေပြီးရဲ့လွတ်တော်မှနေပြီးရဲ့တင်းအစိုးရတွေ့သေးတာတော်မှနေပြီးရဲ့အခုသိနေဖို့ဟာမပါဘူး။အဲ့တော့ပြည်နယ်အစိုးရဖွေးဖို့ဟာကိုလဲတော့နေပြီးရဲ့ပြည်နယ်တွေကလုံးဝဖမ်းမရှိဘူးဆိုလို့ရှိရင်တော့ဖေဖော်ဝါရီလတော့ဟောကောဝေးပေါ်နေပြီလို့ထင်တယ်။အဲတကယ်လို့ပြည်ထောင်စုပြည်ထောင်စုတခုခုဖြစ်နေတယ်မယ်ဆိုလို့ရှိရင်တော့ပြည်နေတွေမှာဝန်ကြီးချုပ်အစိုးရကပြည်နေတွေကဖိတ်ခွင့်ပြန်ခွင့်ရှိရမယ်။ဒါပြည်နေတွေကလူတွေကတော့အတန်းနဲ့ပြည်နေကလူတွေကတော့ဟောဒီပြည်မကြီးမှာဝန်ဟာသမဒလုံးဖို့စိုက်ကြလည်းမရှိဘူးသူတို့တွေကအဲဒီကြောင့်ဒီကကဖေဖော်ဝါရီပြည်ထောင်စုနီးလာမယ်ဆိုလို့ရှိရင်တော့ဒီကအော်ဒီအခုလက်ရှိအခြေအနေမှာတကယ်ပြည်နေဝန်ကြီးချုပ်ကိုပြည်နေကနေပြီးတော့ဖွင့်ပြန်ဖွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရဆိုလို့ရှိရပေါ့နော်အဲအဲ့ဒါတော့ပဲကျွန်တော်က
ပြော
ပြောချင်တာပါ
ဟုတ်ကဲ့ကိုခန့်ဆိုးကျေးဇူးပါခင်ဗျာကျွန်တော်ပြည်နိုင်ဆွေးနွေးတဲ့သူတွေပြန်လှည့်ပေးချင်ပါတယ်ကျွန်တော်ကိုတီဟောက်ကိုပြန်ခေါ်ချင်ပါတယ်ခင်ဗျာခုနက တော်ရရှင်ဒီတဲမှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ညဉ့်ညံရေးက NLD ဆိုရလက်ထက်မှာတော်တော်လေးပြန်တက်လာတဲ့သဘောကျွန်တော်လည်းသတိထားမိရယ်အဲ့တော့ပြောရမဆိုရင်အဓိကအခက်အခဲဖြစ်နေတာစိန်ခေါ်ချက်ဖြစ်နေတာကြီးပြောမယ်ဆိုရင်ကိုတိကဘာမြင်ပါလဲခင်ဗျာ
အဓိကတော့ခြုံပြောနှစ်ချက်ပါတစ်ချက်ကဒီလက်နက်ကိုင်ဖွဲ့စည်းရေးပေါ်မှာရင်တော့ကျွန်တော်တို့လက်နက်ကိုင်အဖွဲ့စည်းရလာတဲ့ခေါင်းဆောင်တွေရနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ကန်ရေးအစိုးရပေါ့အဲ့တော့ကျတော့ကျွန်တော်တို့ဒီလက်နက်ကိုင်ချင်းချင်းတို့ဘယ်လိုကိုင်တွေ့ရမလဲဘယ်လိုစီးရောရမလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုဖောက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းကခေါင်းဆောင်တင်ရတယ်အဲ့တော့ဟိုကျွန်တော်တို့ဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတော့တို့လူကျင်တဲ့အနေထောက်ရောက်လာအောင်တို့တွန်းထိုင်တယ်တော့နီးစပ်တယ်လက်နက်ကင်ရှင်လက်နက်ကင်တို့က language တူတွေကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရတော့ energy ဆိုရအဲ့ဒါအားမတာဘူးအဲ့ဒါ energy ဆိုရကြတော့ဒီလက်နက်ကင်ဖွဲ့စည်းတွေကိုဟိုဟိုဆက်ဆံတဲ့အခါမှာဟိုနီးစပ်မှုမရှိဘူးအရင်ကတောင်းတောင်းကြီးဖြစ်နေတယ်အဲ့တော့မတိုးပါဘူးတစ်ဖက်ကလက်နက်ကင်ဖွဲ့စည်းတွေကတို့ပြောချင်တဲ့ဆိုရင်စိတ်တွေလာဟိုတပ်တနာတွေကိုလည်းသတိရအောင်မပြောနိုင်ဘူး energy ကလည်းအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော် KB နေမှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအဆိုးရွားဖောက်အောင်ဟုတ်တော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်တစ်ခါက KNU ကသိုးရည်သိရှိတယ်ဆိုတော့အခုကတပ်တရာစတက်တာပေါ့နော်ဆိုဒီလိုကိစ္စမျိုးတွေမှာဆိုလို့ရှိရင်တကယ်တော့ဓာတ်ပေါက်တယ်ဆိုတာအစိုးရကိစ္စတွေအစိုးရဒီကိစ္စကိုနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီကတနာကဖြေလည်နိုင်လို့ထင်တယ်အဲ့ဒါတို့သူဒီအစိုးရကမလုပ်နိုင်ဘူးဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကပါလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံပေါ့နော်လက်ရှိဒီမြန်မာရေးရဖို့တော့သူဘယ်လိုသွားရင်ကောင်းမလဲဆိုရင် strategy မရှိဘူးလို့ကျွန်တော်ကားလဲတယ်ဘာလို့ဆိုနှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲသူဘာပြောချင်လဲကိုဘာပြောချင်လဲအဲ့ဒီအရာရအောင်ညှိပေးတယ်ဒီပွဲသားတဘောမျိုးဖြစ်နေတယ်အဲ့တော့ energy ကနေပြီးတော့အစိုးရအနေနဲ့ခေါင်းဆောင်တရအနေနဲ့ဒီအလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ချပြပြီးဆွဲခွန်နိုင်အောင်ဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒါမရှိဘူးဆိုအဲ့ဒီချက်မရှိတဲ့အတွက်ကြောင့်မို့လို့တက်တနာရအရင်ကတက်တနာအဟောင်းနဲ့ပါပဲနေနေတဲ့အတွက်ကြောင့်မို့လို့ energy ကနေပြီးတော့ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟာဟိုဟိုအဆင်ပြေတဲ့အဆင်ကိုရောက်လာမလဲဆိုထောက်ကြည့်သလိုဖြစ်နေတယ်ဆိုဈာမဝင်နိုင်ဘူးဈာအဖြေတစ်ခုသူကမပေးနိုင်ဘူးဆိုတော့အဲ့ဒီအနှစ်ချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေစိတ်မရောက်ဘူးပေါ့နော်ဆိုတော့ energy ဆိုရလဲငញ្ញန်ရေးတက်တနာဒါပါပဲဒီနှစ်ချက်မှာကျွန်တော်တို့လဲနေတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးချောင်ကိုပဲဆက်မိချင်ပါတယ်ခုနကမိကုန်းပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ညီနေလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးချောင်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှဒီညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျတေချာတဲ့နီးပြူဟာမျိုးပေါ့နော်တေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဒေါက်တာတူးချောင်ကတော့လက်ရှိညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ကျွန်တော်အဓိကမြင်မိတာကဒီကောင်းဆောင်လုပ်တဲ့သူတွေပေါ့အဓိကသာမတော်တိုင်းတားလည်းနေကြဖို့ကြည့်ဒီအလုံးမှာဒီဒီပြည်ပြောင်းလေးစိတ်ကရှိဖို့လိုတယ်။နောက်ယူတာမှုအပြန်တန်းယူကြည့်မှုပုံညီတာမှုဒါတွေရှိဖို့လိုတယ်။ပြောတာတမျိုးလုံးတာမျိုးအဲလိုဖြစ်နေတဲ့ခါကျတော့ဒါကြီးကြီးရေးရရှိဖို့အများကြီးအလန်းဝေးသွားနိုင်တာရှိတာ။ဟုတ်ကဲ့တော့ပြောကြည့်လာကကြီးကြီးရေးဆိုပြီးပြောလို့မှလုပ်တာမကြီးကြီးရေးလက်တွေ့ပါ။နောက်ပြီးပြောတာကဒီခက်ရရေးလက်တွေ့လို့တာအပြစ်ခံမြရရေးဒါမျိုးတွေဖြစ်တယ်။ဒါကိုပြန်မြင့်နိုင်ရဒါညီနေပြီးတော့ယုံကြည်မှုအပြာတန်ယုံကြည်မှုတည်ဆောက်ဖို့တော့တယ်။အပြာများယုံကြည်မှုတည်ဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားလေးစားပြောမှဆွေးနွေးရမှာဖြစ်တယ်။ဒါနဲ့နိုင်ငံရေးဆွေးနွေးပွဲအားဖြင့်နိုင်ငံရေးဆွေးနွေးပွဲယူတာဖြောက်မှတ်တဲ့အပြာတန်ရှိတဲ့အပြည့်ယုံမြတ်တာနိုင်ငံရေးဆွေးနွေးပွဲကိုဒါခိုင်ခိုင်မာမာပြီးပါပြောမှာသာအဲ့ဒါပြည်ပြတာတာသူပြည့်စစ်ချတာဘုံတော့တယ်ဘယ်လိုမှမဟုတ်လို့ရှိမှာကျွန်တော်ဒီအရှိတတူးနိုင်ဘူးအခက်အခဲရှိတယ်ဒီကြားရင်းနဲ့မိကတာဘုံအခက်အခဲရှိတယ်ဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယဉ်ကျေးမှုဒီဖောက်ကြတယ်ဒီအဖြစ်အပျက်တမ်းတော့နောက်ပြီးတော့မှစတန်ဒန်ဒ်နဲ့ကဖွဲ့ပြီးတော့အဲ့ဒါနိုင်ရေးပါတီကပါတာပေါ့ဒီတော့ဒီယဉ်ကျေးမှုမရှိတဲ့ဦးနဲ့တခြားဘာမှလက်တည်လို့ဆောင်လို့မရဘူးယဉ်ကျေးမှုတိစားပဲလက်တည်လို့ဆောင်ရှိရမှာအဲ့မှာဒီအားလုံးကပြည်ပြည်ကြောင်းလေးသိတတ်နေသွားတယ်ဒီညီကြိုင်းလူကြီးတွေဆိုဒီကအားလုံးညီကြိုင်းလူကြီးတွေအမှန်တကယ်ညီကြိုင်းလူကြီးတွေသိတတ်တယ်လို့ဖော်ပြရမှာဖြစ်တယ်ဒါမှလည်းကျွန်တော်ကအောင်မြင်တယ်လို့မလို့ရှိတော့ဒါကိုတယောက်တစ်မျိုးနဲ့ဖြစ်နေတယ်ဆိုလို့ရှိရင်ဒါကဒီကဟိုဒီပြောခဲ့ကြတယ်လို့ကတော့ဒါကကျွန်တော်ဒီလိုနဲ့ဝေးနေတယ်ဖြစ်ပါတယ်ဒါအတွက်ကျင်သာပါတော့ကျွန်တော်အတိအမြင့်တာကတော့ဒါရှေ့ကိုသိနိုင်လို့ဒီလိုဖြစ်တော့ယူကြည့်မှုတည်ဆောက်မယ်နောက်ပြီးအပြန်အလှန်လေးစားမှုရှိရမယ်နောက်ပြီးဒီပြုပေါင်းဆောင်ရွက်မှုရှိရအဲ့ဒါတစ်ချက်တစ်ချက်ကတော့ကျွန်တော်ညီချင်းရဲ့အမြန်ရရှိမှုအစ်စ်စ်ရှိမှာပဲလို့ပြောပါတယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြကျေးဇူးပါကျွန်တော်နောက်ဆုံးကိုသီဟာကိုမေးချင်ပါတယ်ခင်ဗျာကိုသီဟာခုနကဆွေးနွေးသွားကြတယ်ဒေါက်တာတူးကြလည်းပြောပါတယ်ကိုသီဟာလည်းဆွေးနွေးတယ်သူတို့ရှင်လည်းပြောကြတယ်ပြည်တော်စုနဲ့ပတ်သက်လို့မျှော်လင့်ချက်တွေတော်တော်လေးအဆိုးမြင်တာတွေတွေ့ရတယ်ခင်ဗျာအဲ့တော့တစ်ဖက်ကလှည့်ကြည့်လို့ရှိရင်အခုချိန်နေမှာအလားလာကောင်းနေရောမရှိဘူးလားပြည်တော်စုကြီးနှီးပြီလားကိုသီဟာဒါလေးသုံးသပ်ပြီးဖြေပြီးပါဟာ
ဒါတော့ကျွန်တော်တို့ကတော့အများနဲ့လေဟိုအကောင်းမြင်ဝါးရားနဲ့စစ်တက်မှာပဲရမှာပေါ့နော်ဆိုတော့ဟိုဒီသက်သနာတွေကြာသက်သနာရှိတာလည်းအဆန်းတော့မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီဟိုညပေါင်းများဆိုတော့ကျွန်တော်တို့ဒီငင်းငယ်နဲ့ပတ်သက်ပြီးတော့အထူးသဖြင့်ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ပင်လုံနဲ့ပတ်သက်ပြီးတော့လည်းအမှားတွေတင်ခဲ့ရတယ်ပုံပြထားတဲ့ကိစ္စတွေလည်းရှိတယ်ဆိုတော့ကျွန်တော်တို့ကဒီကိစ္စတွေအခုဒီချိန်မှာတော့ပွေလင်းလင်းတိသွားပြီတိသွားတဲ့ခါကျတော့ကျွန်တော်ဖက်ဒရယ်ဆိုတာလည်းတောက်ဆရာမဟုတ်တော့ဘူးအဲ့တော့ဂျင်းကြီးဂျင်းပါလာတယ်ပေါ့နော်ဖက်ဒရယ်ဆိုတဲ့အတုံးလုံးနဲ့ဂျင်းပါလာတယ်တနည်းရဲ့အခြေခံအချက်တွေလည်းဟလာဒီအဖြစ်အပျက်ရှိတဲ့ဖက်ဒရယ်သဘောတရားတွေကိုကျွန်တော်ပို့ပြီးထိတိခဲ့ရလာလို့ဂျင်းပါလာရင်အတောက်တရားရော့သွားရင်ကျွန်တော်ဆွေးနွေးမှုတွေရှေ့ရောက်လာမယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့ကဇွဲတော့ချော့လို့မရဘူးဘာလို့ဆိုတော့ဒါကျွန်တော်ဖြစ်ပေါင်းများဆိုတာဆွေးနွေးရဲ့ဖြစ်ထားခဲ့တဲ့အတွက်ကြောင့်မို့အခုတို့ဒုံငနဲ့ဆွေးနွေးတဲ့အချိန်မှာအားလုံးကဒါတွေတော့ရှော့ပြကြတယ်အဖြစ်နဲ့မဖြစ်ဘူးပေါ့အားလုံးကသိယူတယ်သူတက်မလို့ဆိုလို့ထိုးလိကောင်းမယ်အဲ့ဒါသူတို့နားလေခဲ့တဲ့ဟိုအတိတ်တွေကတမျိုးဆိုတော့ဒီချိန်မှာသူတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေသူတို့ဘက်ကလည်းခက်ပုံရတယ်ဆိုတော့ energy ကလည်းအဲ့လိုမျိုးပေါ့နော်တကယ်ကိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နဲ့နဲ့သူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီ၃ဦး၃ဦးကိုလည်းပြေးလေဖူးရှားဖို့နဲ့အဓိကပုံပြီးရင့်ကျက်လာဖို့ဆိုတော့ဆရာဟိုဟာဒေါက်တာတူချာပြောသားလို့ဒီကျွန်တော်တို့ဒီ federal ဆိုတာခွဲတတ်ဖို့မဟုတ်ဘူးပူပေါင်းဖို့ဘယ်လိုပုံစံပူပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့၃ဦး၃ဦးပဲအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုကိုယ်လိုက်ကလည်းတကယ်တော့နားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုလို့ကျွန်တော်ထင်တယ်ပြည်လည်မှုကိုရောက်သွားမယ်အခုကတော့ကြံစည်တာရောရှိတယ်ဒါပေမဲ့ federal ဆိုတာကြီးကိုကျွန်တော်တို့ကကြားလိုက်ရပြီအားလုံးကရင်ဆိုင်လိုက်ရပြီသွားမယ်လို့လည်းပြောထားပြီဖြစ်တဲ့ကျွန်တော်တို့ကသွားဖို့ကတော့ဒါမယ်တမကောင်းတဲ့အခြေအနေပါပဲသို့တော့သွားပြောတယ်သူကြောင့်သူ့ကိုတတိကြီးနဲ့ဖယ်ရမယ်အာဃာတတွေမထားပဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ကိုပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ့
ဟိုပြောမယ်ဆိုလို့ရှိရင်တော့အကောင်းကြီးလည်းရှိပါတယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချိန်လေးဆက်သွားလို့ပါအဓိကပေါင်းဝင်ဆွေးနွေးပြီးတဲ့ကုတီဟာတို့တို့တူးကြတဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ဒီမှာရနာမှုပေးပါ
ဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူတစ်ပါးလုံးမှာ9,800ကျော်၊သေဆုံးသူ3,900ကျော်နဲ့တန်တက်တာလာသူ36,000နီးပါးရှိလာပြီဖြစ်ပြီးအယုံနဲ့တောင်ကိုရီးယားလိုနိုင်ငံတွေမှာအခြေအနေတွေတိုးတက်လာပြီးမြေဒေတာတွင်ပြည်ရောကပိုပြန့်နှံ့ကူးစက်မှုအဆုံးသတ်ဖို့အဝေးကြီးလိုသေးတယ်လို့ဒူလွေးချူကသတိပေးပါရယ်။ဒီတော့တင်ပါပဲ။ COVID-19 ကူးစက်သူအရေအတွက်36,000ကျော်ရှိနေပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာခပ်ခွာခွာနေထိုင်ကြရေးဆိုင်ရာသူရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့နောက်ထပ်တစ်လတန်းတိုးလိုက်တာကြောင့်အမေရိကန်ကလူပေါင်းတစ်သန်းရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်းကြီးဟွန်ယွန်နီစီယာကသူတို့အကူအညီပေးနေတဲ့နိုင်ငံတကာဒုက္ခသည်စခန်းတွေထဲမှာ COVID-19 ရောဂါတားဆီးကာကွယ်ရေးစတင်လှုပ်ဆောင်နေပါတယ်။ရိုဟင်ဂျာဒုက္ခသည်ရှစ်သိန်းခွဲလောက်ပြည်ကျပ်နေထိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစခန်းတွေထဲကကျန်းမာရေးဌာနတွေမှာလုကန်နေတဲ့ဝန်ထမ်းတွေအတွက် COVID-19 ဆိုင်ရာတင်နန်းတွေစပေးနေပြီလို့ယွန်နီစီယာရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။COVID-19 လို့ကမ္ဘာကာယရောဂါပြီးနေရင်ဆန်နေရချိန်မှာမြန်မာနိုင်ငံအပါအဝင်အင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့နိုင်ငံတွေအနေနဲ့လူအသက်တွေမဆုံးရှုံးစေရအောင်အင်တာနက်ဆက်သွယ်ရေးပြန်ဖွင့်ပေးဖို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကတောင်းဆိုပါတယ်။ COVID-19 ကြောင့်မြန်မာနိုင်ငံအပါအဝင်ဒေသတွေမှာစီးပွားရေးကျဆင်းနိုင်တဲ့အကြောင်းကမ္ဘာ့ဘဏ်ကအသိပေးပါတယ်။ဒီရောဂါကြောင့်မြန်မာနိုင်ငံမှာ2019-2020ဘဏ္ဍာနှစ်တွင်စီးပွားရေးထိခိုက်နိုင်ပြီးမြေအစောပိုင်းမှာစီးပွားရေးအခြေအနေကောင်းမွန်ခဲ့လို့အနည်းငယ်ခံစားနိုင်တဲ့အကြောင်းလဲကမ္ဘာ့ဘဏ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျမကြီးဆိုင်ရာမူဝါဒတွေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအချိုးညီညီတတ်မှတ်နိုင်မယ်ဆိုရင်စီးပွားရေးအခြေအနေကိုထိန်းထားနိုင်မှာဖြစ်ပေမဲ့ပြည်တွင်းမှာဗိုင်းရပ်စ်ကိုကူးစက်မှုပိုဆိုးလာမယ်ဆိုရင်တော့စီးပွားရေးအကျပ်တွေကျုံရနိုင်တဲ့အကြောင်းလဲကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ဒီတော့ဒီမှာပဲဒီကနေ့အာရှဒေသကအစုရှယ်ယာဈေးကွက်တွေအတက်နဲ့ဈေးပိတ်သွားပါတယ်။အထူးသဖြင့်တော့တရုတ်နိုင်ငံမှာစက်ရုံလို့ယူပြီးပစ္စည်းတွေပြန်ထုတ်လုပ်လာနိုင်တာကြောင့်ဈေးနှုန်းတွေတွေကျဉ်းနှက်အားရတဲ့အတွက်အစုရှယ်ယာဈေးကွက်တွေပြန်တက်သွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအကျဉ်းသားတွေအဆမတန်များနေတဲ့ကျဉ်းထောင်တွေကနေ COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြိုတင်ကာကွယ်တဲ့အနေနဲ့အကျဉ်းသား3,000ပတ်ဝန်းကျင်ကိုအချိန်ဆပြီးလွှတ်ပေးဖို့ရှိနေပါတယ်ခင်ဗျာ။ဒီကညတွေ VOA စီစဉ်နေကြတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ Video စီစဉ်ပြီးပြီးချင်းပါပဲ။နေ့စဉ် TV သတင်းတော်အစီအစဉ်ကို Intel 17နဲ့ Media Set 3တို့အပြင် VOA Facebook စာမျက်နှာမှာလည်းထုတ်လွှင့်မှာမို့စောင့်မျှော်ကြည့်ရှုအားပေးနိုင်ပါတယ်။ VOA စီစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်ရစင်များအားလုံးနဲ့တို့ကမြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးပြာဝေကွာပြီးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေခင်ဗျာကျွန်တော်ကြိုကြိုသိပါ
This program has come to you from the Voice of America, Washington.